Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာ17ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လည်ပေးနေပါပြီရှင်လိုင်းဒိုမီတာ3332နဲ့51တုတ်ကနေတိုက်ရဲ့ဖိုင်ယူနာဆင်နိုင်ပါတယ်ဒီကနေ့ညဖက်အစီအစဉ်ကိုတော့ကျွန်မနန်းလောက်ကတာဝန်ယူတင်ဆက်သွားပါမယ
်ဒီရင်ကြီးညပါစီခင်ဗျာဒီနေ့ညသတင်းတွေထဲမှာတော့အမေရိကန်မှာဂျမ်ဖက်ဝါရာဆိုတိုက်ခိုက်ခံရမှု911နှစ်ပတ်လည်အောင်မေဂုံယူဝဲတွေကျင်းပကြတဲ့သတင်းနဲ့အတူလာမယ့်သတင်းဖက်ကုလသမဂ္ဂစီးပွားတွေမှာမြန်မာရေးဟာအဓိကအကြောင်းအရာတစ်ခုဖြစ်ပါမယ့်သတင်းနဲ့ရန်ကုန်နဲ့ဒေသတချို့မှာဆန္ဒပြပွဲတွေရှိခဲ့တဲ့သတင်းအပအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ဒီကနေ့မှာအနည်း20ပြည့်ခဲ့ပြီဖြစ်တဲ့911အထိမ်းအမှတ်ရုပ်ရှင်တွေမှာပါဝင်တရုတ်ဆောင်ခရယာသူတို့ရဲ့ရင်တွင်အတွေ့အကြုံတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်တစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ဥတုရာသီပြောင်းလဲမှုတန်ကိုကန်ယိုရာတဝိုက်ဘလောက်တောင်ရင်ဆိုင်နေရပြီလဲဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံပေါ်မှာတော့မြန်မာလူခွင့်ရဲ့အခြေအနေကိုထင်ဟပ်စေတဲ့ဒုအတန်အစီအစဉ်နဲ့မြန်မာအာဏာရှင်စနစ်ချုပ်ငြိမ်းရေးအမျိုးသားညီညွတ်ရေးအစိုးရ NUG ကခုခံစစ်ပွဲကျင်းပလိုက်တဲ့အပေါ် NUG နိုင်ငံတကာဝန်ကြီးဒေါက်တာဆဆာနဲ့ VOA တွေ့ဆုံမေးမြန်းခန်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကသတင်းတွေကိုကုကြကြော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။ဒီကနေ့အပြင်အကြံဖက်ဝါဒီတွေကခီးတဲ့တင်လေယူနေပြန်ပြေးဆွဲပြီးအမေရိကန်ပြည်တော်စုကိုတိုက်ခိုက်ခဲ့တဲ့20မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်အမှတ်ရအောင်မေဝဲတွေကိုတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပင်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးနယူးယောက် World Trade Center ကမ္ဘာ့ကုန်သွယ်ရေးမျှော်စင်ညီနောင်ရှိခဲ့တဲ့နေရာမှာဒီကနေ့မနေ့8:46မိနစ်ကလုပ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးပြည်သူသမ္မတကတော်ဂျိလ်ဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ်။အဲဒီအချိန်ဟာလွန်ခဲ့တဲ့2020စက်တင်ဘာလ17ရက်နေ့က WTC အဆောက်အဦးကိုအကြံဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့ခီးတဲ့ရင်လေးရင်ပထမတစ်စင်းနဲ့စပြီးတော့ဝင်တိုက်ခဲ့တဲ့အချိန်မှာနောက်18မိနစ်အကြာမှာဒုတိယခီးတဲ့ရင်လေးရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်WTC အဆောက်အဦးကြီးပြိုကျသွားခဲ့တာပါ။နောက်34မိနစ်အကြာမှာ American Airlines ခီးတဲ့တင်လေယာဉ်အမှတ်89ကပန်ဒဂွန်စစ်ဌာနချုပ်ကိုဝင်တိုက်ဖို့ကြိုးစားရင်းအနားမှာပြတ်ကျသွားခဲ့ပါတယ်။ပြန်ပြီးဆွဲခံခဲ့ရတဲ့နောက်ခီးတဲ့တင်လေယာဉ် United Airlines လေယာဉ်အမှတ်93ကတော့ Pennsylvania ပြည်နယ် Shanksville မြို့ကလူသူမရှိတဲ့ကွင်းတစ်ခုထဲမှာပြတ်ကျခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသွားသူဓမ္မမှုဒဏ်ရာရခဲ့သူတွေသူတို့ရဲ့မိသားစုဝင်တွေနဲ့တိုက်ခိုက်မှုတွေအတွင်းအသက်ရှင်ကျန်ရှိသူတွေကိုကယ်တင်ခဲ့တဲ့ကယ်ဆယ်ရေးလုပ်သားတွေကိုသမ္မတဘိုင်ဒန်ကတောက်ကြာနေ့ဗီဒီယိုမိန်ခင်းတစ်ခုထဲမှာဂုဏ်ပြုပြောကြားခဲ့တယ်လို့ညီညွတ်ကြဖို့လဲတိုင်းပြည်ကိုနှိုးဆော်ခဲ့ပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာအဆိုးရွားဆုံးအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်မှတ်တမ်းတင်ထားတဲ့အဲဒီတိုက်ခိုက်မှုတွေအတွင်းလူပေါင်း2996ယောက်သေဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့ပါတယ်
။ဒီ911လို့ခေါ်တဲ့စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုအတွက်လွန်ခဲ့တဲ့အနှစ်20တုန်းကအာဖဂန်နစ္စတန်မှာအယ်ကိုင်ဒါတွေကိုခြေကုပ်ယူခဲ့ပြီးအခုလည်းကမ္ဘာတစ်ဝှမ်းမျိုးဆက်သစ်ကျန်းဖက်သမားတွေသွားအခြေချမဲ့လက္ခဏာပေါ်နေတယ်လို့သုံးသပ်မှုတွေထွက်လာနေပါတယ်။အမေရိကန်နဲ့နေတိုမှာမိတ်တပ်တွေအာဖဂန်ကဆုတ်ခွာပြီးတာလီဘန်တွေပြန်သိမ်းယူနိုင်ခဲ့တာကြောင့်နိုင်ငံခြားကျန်းဖက်သမားတွေလည်းပြန်အားတက်လာကအာဖဂန်ကိုသွားအခြေချဖို့ပြောနေကြပြီလို့ကျန်းဖက်တိုက်ဖျက်ရေးအရာရှိတွေနဲ့သုံးသပ်သူတွေကဆိုပါတယ်။ ISIS Islam မြေအသွေးစစ်သွေးကြအဖွဲ့အယ်ကိုင်ဒါနဲ့နောက်တာလီဘန်အဖွဲ့တွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂဆိုင်ရာအဖွဲ့ကညှိနှိုင်းရေးမှူးအက်ဒမန်ဖစ်တန်ဘရောင်းကသူတို့ဆွေးနွေးနေတာပြောဆိုနေတာတွေကအခုလိုအာဖဂန်ကိုသွားကြဖို့ပါပဲလို့အင်တာနက်အွန်လိုင်းဆွေးနွေးပွဲတစ်ခုမှာမနေ့ကပြောလိုက်ပါတယ်။အာဖဂန်ကိုသွားဖို့သူတို့တကယ်အရန်ကိုစိတ်အားတက်ချွနေကြပါတယ်။အမေရိကန်မှာတိုက်ခိုက်ဖို့ဒီမြေမှာစဖြစ်ခဲ့တဲ့အခုလည်းဒီမြေမှာပဲအမေရိကန်တွေကြာဆုံးသွားပြီးအနောက်နိုင်ငံတွေကြာဆုံးသွားပါပြီဆိုပြီးအားတက်နေကြတယ်လို့ကုလညှိနှိုင်းရေးမှူးဖစ်တန်ဘရောင်းကစပြောပါတယ်။အခုလိုကျန်းဖက်သမားတွေပြောဆိုဆွေးနွေးမှုတွေဟာပိုအရှိန်ရလာနေပြီလို့သုံးသပ်သူတွေလည်းပြောပါတယ်။ဝါရှင်တန်အခြေစိုက်ရှေ့လယ်ပိုင်းဆိုင်ရာအဖွဲ့ရဲ့ကျန်းဖက်ဆန့်ကျင်ရေးအစီအစဉ်ကညွှန်ကြားမှု Charles Lister ကအရှိတောင်အရှာအစိုးရအရာရှိတွေစီကလည်းအခုလိုကြားနေရတာအနည်းဆုံး17ရက်လောက်ရှိလာပြီလို့ဆိုပါတယ်။ဒီအရာရှိတွေကတူကဂျီဟတ်အစ္စလာမ်ရဲ့စစ်သွေးကြွအကွန်ရက်တွေတဲ့ပြောနေကြတာကိုကြားဖြတ်နားထောင်ရမှာတရားရဂိုင်တို့ကအာဖဂန်ကိုဘလို့သွားနိုင်မလဲဆိုတာကိုပြောနေကြတယ်လို့ညွှန်ကြားမှုလစ်စတာကဆက်ပြောခဲ့ပါတယ်ခင
်ဗျ။အမေရိကန်ပြည်ထောင်စုကိုမကြာသေးခင်ကရောက်လာတဲ့အာဖဂန်နိုင်ငံသားတွေကြားမှာဝက်သက်ရောဂါဖြစ်နေသူတော်များများတွေ့ရတာကြောင့်အာဖဂန်နစ္စတန်ကနေကယ်ထုတ်လာသူတွေကိုတင်ပြီးအမေရိကန်ကိုရောက်လာမဲ့လေယာဉ်တွေအားလုံးကိုယာယီဆိုင်းငံ့ထားလိုက်ပါတယ်။ အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရသတိကြီးကြီးထားပြီးလေယာဉ်တွေကိုအခုလိုဆိုင်းထားလိုက်တာလို့အင်ဖီရိုပြောဝင်ရဂျန်ဆာကီကတောက်ကြနေမှာသတင်းတော့တွေကိုပြောခဲ့ပါတယ်။အမေရိကန်မှာရောက်နေပြီးသားအာဖဂန်နိုင်ငံသား၄ဦးမှာဝက်သက်ယောဂဖြစ်နေတာကိုဆက်သက်တွေ့ရှိခဲ့ပြီးတဲ့နောက်အများပြည်သူကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့အညီသူတို့ကိုတရားခွဲထားတယ်လို့ပြောခွင့်ရဂျန်ဆာကီကပြောပါတယ်။လေယာဉ်တွေဆိုင်းငံ့လိုက်တာဟာဂျာမနီနဲ့ကာတာနိုင်ငံတွေမှာရှိတဲ့အမေရိကန်အခြေစိုက်စခန်းတွေကနေလာမဲ့လေယာဉ်တွေပေါ်တက်ရောက်တယ်လို့ AB သတင်းဌာနကပြောပါတယ်။အမေရိကန်နိုင်ငံသားဒါမှမဟုတ်အမေရိကန်နေထိုင်ခွင့်ရသူနောက်ထပ်32ယောက်ဟာအမေရိကန်ရဲ့အကူအညီနဲ့အာဖဂန်နစ္စတန်ကနေပြန်ထွက်လာပြီလို့တောက်ကြနေအစောပိုင်းမှာသမ္မတအင်ဖြူတော်ကပြောခဲ့ပါဗျာ
။ကူးစက်မြန်ပြင်းထန်တဲ့ဒေတာမျိုးကွဲသည့်အပါအဝင်ကိုဗစ်ကူးစက်မှုတွေဆုံးမှုတွေပေါ်ကာကွယ်ဆေးအစွမ်းအလွန်ထက်တာကိုအမေရိကန် CDC ကတွေ့ရှိလိုက်ပါတယ်။အမေရိကန် CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့မနေ့ကထုတ်ပြန်ချက်အရကာကွယ်ဆေးမထိုးထားသူတွေမှာ9စာနီးပါးပိုကူးစက်ခံရနိုင်ပြီးဆေစာပူဆေးရုံတရာက70ဆအထိကိုသေဆုံးမှုပိုများနိုင်တယ်လို့ဆိုလိုက်ပါတယ်လူပေါင်း6သိန်းကိုအေပီလာကနေဇူလိုင်လလယ်အထိသုတေသနလုပ်ခဲ့ရမှာကာကွယ်ဆေးမထိုးရသူတွေမှာကာကွယ်ဆေးအပြည့်ထိုးရသူတွေနဲ့ရှင်းလိုက်ရင်4.5ဆပိုကူးစက်ခံရတာအပြင်သေဆုံးမှုလည်းပိုများနိုင်တယ်လို့ CDC ကအခုလိုတွေ့ရှိခဲ့တာပါဒါပေမဲ့ CDC ရဲ့နောက်လေ့လာချက်နှစ်ခုရတော့အသက်ကြီးသူတွေဆေးရုံရောက်မှုနဲ့သေဆုံးရမှုအတွက်မှာတော့ကာကွယ်နိုင်စွမ်းကလူငယ်တွေနဲ့ရှင်းလိုက်ရင်နည်းသွားတာကိုတွေ့ရှိခဲ့ပါတယ်။အသက်18နှစ်နဲ့64ကြာအရွယ်တွေမှာ95ရာခိုင်နှုန်းဆေးရုံမတက်ရအောင်ကာကွယ်နိုင်ခဲ့ပေမဲ့အသက်65နှစ်အထက်တွေမှာတော့80ရာခိုင်နှုန်းကာကွယ်နိုင်တာတွေ့ခဲ့ပါတယ်။အသက်85နှစ်နဲ့အထက်တွေဆိုရင်တော့ကာကွယ်နိုင်စွမ်းက86ရာခိုင်နှုန်းကိုကျသွားပါတယ်။တစ်ချိန်ထဲမှာကာကွယ်ဆေးအပြည့်ထိုးထားသူအရွယ်အလုံးအတွက်လည်းကူးစက်ခံရပြီးမပြင်းထန်တဲ့လက္ခဏာပြသူတွေတိုးလာတာကိုဆက်တွေ့ရှိခဲ့ပါတယ်။ဒါအပြင်ကူးစက်မြန်ဗီဇပြောင်းဒယ်တာမျိုးကွဲပေါ်လာချိန်မှာမော်ဒနာကာကွယ်ဆေးက95ရာခိုင်နှုန်းထိပိုကာကွယ်နိုင်တာတွေ့ရပြီးဖိုင်ဇာက80ရာခိုင်နှုန်းနဲ့ Johnson & Johnson ကတော့60ရာခိုင်နှုန်းပဲရှိတော့ပါတယ်ခင်ဗျာ
။ VOA American နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာ5လမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝီကနေစနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီယူနေဆာစီ48ကြိမ်ကြောင်းအစည်းအဝေးစတင်တဲ့စက်တင်ဘာလ23ရက်တနင်္လာနေ့မှာမြန်မာနိုင်ငံဆိုင်ရာအစည်းအဝေးစတင်တဲ့ကိုအပြန်အလှန်ဆွေးနွေးကြဖို့အစီအစဉ်ထားပါတယ်။ယူနေဆာစီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ယူနေဆာစီဌာနချုပ်မှာစက်တင်ဘာလ23ရက်နေ့ကနေအောက်တိုဘာလ10ရက်နေ့ထိကျင်းပဖို့အစီအစဉ်ထားပြီးတနင်္လာနေ့မြန်မာစံတော်ချိန်ညနေ2နာရီခွဲမှာအစည်းအဝေးစတင်မှာပါ။အဲဒီနေ့မှာကော်မရှင်နာမင်းကြီးမီရှယ်ဘက်ချလာကဗင်နီဇွဲလားအာဖဂန်နစ္စတန်နီကရာဂွာတရီလင်္ကာနိုင်ငံတွေရဲ့လူခွင့်ရေးဆိုင်ရာနောက်ဆုံးအခြေအနေတွေကိုတင်ပြပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတည်ချလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် IMM ရဲ့အစီအစဉ်အပေါ်အပြန်လည်ဆွေးနွေးကြမှာပါမြန်မာနိုင်ငံမှာဆက်အနာသိမ်းလိုက်တဲ့ဖေဖော်ဝါရီလရက်နေ့နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုဆိုင်ရာသတင်းပေးအချက်လက်ပေါင်း2သိန်းလောက်ကိုဓာတ်ပုံတွေဗီဒီယိုတွေနဲ့အတူလက်ခံရရှိထားတယ်လို့ IMM အကြီးအကဲနီကိုလတ်စ်ကွန်ဂျန်က VOA မြန်မာပိုင်းကိုပြောထားပါတယ်အဲ့ဒီအချက်လက်တွေကိုစမ်းစစ်သုံးသပ်ပြီးဘယ်ဖြစ်ရကနိုင်ငံတကာယာစုမှုကျူးလွန်ရာရောက်တယ်ဘယ်ဖြစ်ရကနိုင်ငံတကာဥပဒေတွေအရကြီးလေတဲ့ပြစ်မှုမြောက်တယ်ဆိုတာတွေကိုသုံးသပ်ပြီးတော့လူခွင့်ရေးကောင်စီကို IMM ကတင်ပြมาဖြစ်တယ်လို့လည်း Mr. Khomjian ကပြောပါတယ်အဆိုးရွားဆုံးနိုင်ငံတကာရာဇဝတ်မှုတွေကိုကျူးလွန်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့အထောက်အထားတွေကိုရယူဆူဆောင်းမှုတွေ2018ခုနှစ်စက်တင်ဘာလမှာလူခွင့်ရေးကောင်စီက IMM ကိုဖွဲ့စည်းခဲ့တာပါဒါအပြင်အများကအယုံဆိုင်စောင့်ကြည့်နေမှာကတော့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုဖြစ်ဘယ်သူကိုစုံပြတ်ရွေးချယ်မလဲဆိုတာပဲဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ NUG မြို့သားညီညွတ်ရေးဆွေးနွေးကခုခံစစ်ကြေညာပြီးစစ်ကောင်စီဘက်ကလည်းလုံခြုံရေးတိုးချနှင်းနေနေတဲ့ကြားကအာဏာသိမ်းဆန့်ကျင်မှုဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ရန်ကုန်မန္တလေးစကိုင်းတနင်္သာရီတိုင်းနဲ့မွန်ပြည်နယ်အတွင်းမြို့ရွာတချို့မှာဒီနေ့ဆန္ဒပြပွဲတချို့ရှိခဲ့ပါတယ်။ရန်ကုန်မြို့ကလူအများသွားတဲ့မြမပလာဇာကွန်တိုင်းကြီးထဲမှာလူငယ်တစုကလက်သုံးချောင်းထောင်ဆန္ဒဆပြပြီးတခြားလူတွေကိုဖိတ်ခေါ်ခဲ့ရမှာဘေးကလူတချို့ကလည်းလက်သုံးချောင်းထောင်ဆန္ဒပြခဲ့ကြပါတယ်။မနေ့လေးမှာလည်းတန်ဃာတော်တွေနဲ့လူငယ်တွေဆက်ဆန္ဒပြခဲ့ရမှာမဟာအောင်မြေစုပေါင်းတပိတ်ဘက်မှာတော့ NUG ရဲ့ကုလသမဂ္ဂကိုစားပြုမှုရာရေးထောက်ခံဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမှာလည်းကလေးမျိုးနဲ့10မျိုးကရွာမှာ စရပြဝရီဖြစ်ခဲ့ရမှာ NUG ကုလကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကိုထောက်ခံပေးခဲ့ကြပါတယ်။မကွေးမှာလည်းအခြေခံပညာအထွေထွေတပိတ်ကော်မတီနဲ့ပြည်သူလူထုပူးပေါင်းဆန္ဒပြခဲ့ကြပါတယ်။တနင်္သာရီတိုင်းမှာတဝယ်နဲ့လောင်းလုံမှာ NUG ကုလကိုယ်စားလှယ်ကိုထောက်ခံဆန္ဒပြခဲ့ကြပြီးမွန်ပြည်နယ်ပေါင်မြို့မှာလည်းတကြွသူလူငယ်တချို့ဆန္ဒပြခဲ့ကြပါတယ်။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရည်အတွင်း COVID-19 ရောဂါတွေအခွဲနှမူနာပေါင်း 26,196 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ 2,364 ယောက်တွေ့ခဲ့ပြီးသေဆုံးသူ68ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါ့ပြင်မှာနိုင်ငံရေးအရတင်းမာမှုအရှိန်မြင့်တဲ့နေချိန်မှာပဲ COVID-19 တရားလိုင်းကိုလည်းဆက်ပြီးတော့ရင်ဆိုင်နေရတာပါ။စစ်တကအနာသိမ်းပြီးတဲ့နောက်ဆရာနာသိမ်းမှုကိုဆက်ကျင်ကန့်ကွက်တဲ့စေဘဝန်နှန်းတွေပရဟိတလုပ်သားတွေအများအပြားကိုစေကောင်စီကဖြိုခွဲဖမ်းဆီးတာကြောင့်လဲတတိယလိုင်းနဲ့ဂျုံရချိန်မှာကိုဗစ်ကာကွယ်ရေးကုသရေးနဲ့ပြည်စုဆောင်ရှောက်ရေးလုပ်ငန်းတွေမှာအခက်အခဲတွေနဲ့အဆင်ပြေမှုတွေကြုံတွေ့ခဲ့ရတာဖြစ်ပါတယ်။အကြမ်းဖက်အနာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်လို့ဖမ်းဆီးမှုကလွတ်အောင်ထွက်ပြေးပုံအောင်နေရသူစေဘဝန်နှန်းတွေကလည်းကိုဗစ်လူနာတွေကိုပြည်စုဆောင်ရှောက်မှုပေးဖို့တတ်ဆိုင်ရာစေယုံတွေကိုပြန်မသွားရဲကြဘူးလို့ကင်းပြည်နယ်ကမိမဖော်တဲ့တထောက်ဆရာဝန်ဒူးက VOA ကိုပြောပါတယ
်တရုတ်နိုင်ငံမှာဒီနေ့ကူးစက်သူတွေ25ဦးတွေ့ရှိကမနေ့ကတည်းက18ဦးများလာချိန်မှာပဲအဖြစ်များနေတဲ့ဖူကျန်ပြည်နယ်မှာတော့ဘတ်စကာလိုင်းတွေအဝင်ထွက်ကိုပိတ်ပင်လိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့ကိုဗစ်ကူးစက်ခံရသူ 26,303 ဦးထိစံချိန်တင်တက်သွားတာမျိုးစုစုပေါင်းပိုးတွေ့သူ 2.3 သန်းကျော်လာပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ဒီနေ့သေဆုံးသူကလည်း89ဦးရှိခဲ့တာမျိုးစုစုပေါင်းသေဆုံးသူ3500နီးပါးရှိလာနေပါပြီ။ထိုင်းနိုင်ငံမှာ6လအောက်တိုဘာမှာကိုဗစ်ကာကွယ်ဆေးထိုးပြီးသားနိုင်ငံခြားခီးသွားတွေကိုပြန်ဖွင့်ပေးဖို့ရှိနေတယ်လို့အစိုးရအရာရှိတွေကဆိုပါတယ်။ဩစတြေးလျမှာတော့ကိုဗစ်ကူးစက်မှုအချက်အချာဖြစ်နေတဲ့ New South Wales ပြည်နယ်မှာဒီနေ့ကူးစက်သူတွေ1600နီးပါးအဖြစ်နေ့စဉ်ဆန်းကျင်တင်သွားခဲ့ပါတယ်ခင
်ဗျ။ကျင်းပစဲ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူးချင်းဘူလူပွဲမှာအသက်အငယ်ဆုံးတင်းနစ်မယ်နှစ်ဦးဒီကနေ့ချန်ပီယံလူရှင်ပြန်ကြတော့မှာဖြစ်ပါတယ်။ဒါဟာဖြင့်18နှစ်အတွင်းGrand Slam တင်းနစ်ပြိုင်ပွဲဘူလူပွဲတွေမှာအသက်အငယ်ဆုံးအမျိုးသမီးကစားသမား2ဦးပထမဆုံးအကြိမ်ဖြစ်ဘူလူကြမှာပါအသက်16နှစ်အရွယ်ပြည်ထောင်နိုင်ငံသူအမ်မာရာဒူကူကနူးနဲ့အသက်19နှစ်အရွယ်ကနေဒါနိုင်ငံသူလေးလာဖာနန်ဒက်စ်တို့ဟာ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူးချင်းချန်ပီယံလူပွဲဖြစ်ဒီကနေ့ညနေအမေရိကန်စံတော်ချိန်4နာရီမြန်မာစံတော်ချိန်တနင်္ဂနွေနေ့နဲ့အစောနှစ်နာရီခွဲမှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်မနေ့ကကစားခဲ့တဲ့အမျိုးသားတူးချင်းဆီမီဖိုင်နယ်မှာတော့ကမ္ဘာအဆင့်1နိုဗက်ဂျိုကိုဗစ်ကကမ္ဘာအဆင့်4အလက်ဇန်းဒါဇဗရက်ကိုအကြိမ်နဲ့ရှင်ပြန်ကစားပြီး3ပွဲ2ပွဲနဲ့အနိုင်ရဘောလူပွဲတက်သွားပါတယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးကသတင်းတွေကိုကိုကြကြောသိန်းနဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဒီကနေ့ September 17ရက်ဟာ American ပြည်ထောင်စုမှာ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာအနည်း20ပြည်တဲ့နေ့ဖြစ်ပါတယ်အချိန်ကအနည်း20တောင်ကြာသွားခဲ့ပြီဆိုပေမဲ့ထိခိုက်ခံစားခဲ့ရသူတို့ရဲ့ရင်ထဲကဒဏ်ရာကပြတ်မသွားနိုင်သေးပါဘူးဒီလိုအချိန်နဲ့မှာဒီ 9/11 နဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ရုပ်ရှင်တွေမှတ်တမ်းရုပ်သံ series တွေကခံစားချက်တွေကိုတက်တာစီသလားပိုးပြီးတော့ဆိုးဝါးစီပါသလား writer သတင်းကိုအခြေခံပြီးတော့မအေးသနာကျော်ကတင်ပြထားပါတယ
် I'm on the 81st floor in the south tower what I saw was a tiny little speck of a plane is getting larger and larger and larger
the count ခုနဲ့ September 17ရက်အဲ့ September 17ရက်နေ့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေဟာဘယ်တော့မှမမေ့နိုင်စရာတရားပါဒဏ်ရာတွေပါပဲတချို့ကလည်းဒါကိုခေါင်းနဲ့အဝင်မခံမဲနဲ့ပိတ်ထားနိုင်မှုစူးစမ်းကြသလိုတချို့ကြတော့သူတို့စိတ်ဒဏ်ရာကိုကုစားဖို့ဝိုင်းဝန်းလုပ်ပေးတာတွေကိုလက်ခံကြိုးဆိုပါတယ်လွန်ခဲ့တဲ့20အတွင်းမှာလေဒီ 9/11 တိုက်ခိုက်မှုကြီးနဲ့ပတ်သက်တဲ့မှတ်တမ်းရုပ်ရှင်တွေဇလန်းတွဲတွေကဖြောပြေးရေးနဲ့ပညာရေးအပိုင်းတွေအတွက်ထွက်လာခဲ့တာအများကြီးပါဒါမဲ့လေဒီအကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေကိုကြည့်နိုင်ဖို့ဆိုတာကအဲ့အဖြစ်ပြက်ကြီးဖြစ်တုန်းကကိုကဘယ်ရောက်နေလဲဘာဖြစ်နေလဲဆိုတဲ့ပုံမှာမူတည်ရဲ့လို့နယူးယောက်အခြေစိုက်ဆေးရောဂါဆရာဝန်ဒေါက်တာ Karen Glover ကပြောပါတယ
် I think it depends onwho you are and where you were when those events happened I think for some of
ဒီဖြစ်ပျက်တွေဖြစ်တုန်းကကိုကဘာလဲကိုဘယ်မှာရောက်နေတလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွန်မထင်တယ်တချို့လူတွေအတွက်ကတော့9/11ဆိုတာမနေ့တနေ့ကလုံးရှိတုံးမဲ့လေ အဲ့ဖြစ်ခဲ့တဲ့အချိန်မှာကိုယ့်ရဲ့စိတ်ဓာတ်ရဘလောက်ရခဲ့တယ်လဲပြီးတော့အဲ့စိတ်ဓာတ်ရကိုကုသဖို့လုပ်ခဲ့သလားဆိုတဲ့အပေါ်မှာလည်းမူတည်တယ်လေတချို့တွေအတွက်ကတော့ဒီအဖြစ်ပြက်ကြီးကကြာခဲ့ပြီဆိုပြီးတော့ရှိတာပါ 9/11 အကြောင်းရုပ်ရှင်ကိုအမှုပညာရှူထောင်တက်တဲ့ပြီးတော့ဒီအဖြစ်ပြက်ကိုစူးစမ်းလို့မှုပြီးတော့စာနာဂယုဏစိတ်တို့ဘက်ကလည်းကြည့်လို့ရပါတယ်
ဒီမှာတေချာသိထားရမယ့်အချက်ကိုဒေါက်တာဂလိုဘာကထောက်ပြပါရ
ယ် forms in our culture have come from years and experiences of trauma so I think about blues music jazz and gospel
ကျမတို့ရဲ့အမှုပညာဖန်တီးမှုအတော်များများကလည်းနှစ်တွေအကြာကြီးရခဲ့တဲ့ထိခိုက်နာကျင်မှုတွေကိုအခြေခံပြီးတော့ရထားတာပါ blue guitar jazz guitar နဲ့ဓမ္မတီးတို့ကိုပဲကြည့်လေပြီးတော့ 9/11 လည်းဖြစ်ပြီးရောပေါ်လာတဲ့နေရန်စီအမှုပညာလှည့်ရာတွေကရောဒီအရာလေးကျမတို့စိတ်ဓာတ်ရကိုပြန်ပြီးတော့ကုစားနေတယ်ဆိုတဲ့သင်္ကေတတွေပါပဲကျမတို့ရဲ့ကိုယ်ပိုင်တတိကျမတို့ဘလောက်ထိရောက်ခဲ့ကြပြီလဲဆိုတာတွေလည်းပါတာပေါ့ဒါပေမဲ့ကျမသိပါတယ်တချို့တွေအတွက်တော့ဒီဟာကသူတို့ဆုံးရှုံးမှုကြီးအတွက်အမှတ်ရစရာဖြစ်နေမယ်ဆိုတာသူတို့ဘဝအတွက်အကြီးမားဆုံးဆုံးရှုံးခဲ့ရတာလေ
Netflix online ရုပ်သံလိုင်းက Walt Tambo ဆိုတဲ့ရုပ်ရှင်ကိုပြသပါမယ်လွတ်တော်ကခန့်အပ်တဲ့အထူးရှင်နေနာမည်ကျော်ဂျောင်းဝင်စီစဲရေးတမကက်နက်ဖိန်ဘတ်အကြောင်းဇာတ်ရင်တည်းပြီးရိုက်ကူးထားတာဖြစ်ပါလေဒီဖြစ်ရဆိုကြီးမှာအဖို့ဖြစ်လို့ရတဲ့ဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရတဲ့မိသားစုတွေကိုအကူအညီပေးဖို့ဘဝတစ်ခုရဲ့တန်ဖိုးဆိုတာကိုဆုံးဖြတ်ပေးတဲ့အလို့တွေသူကတာဝန်ပေးခံရတာပါသူ့နေရာမှာမင်းသားမိုက်ကယ်ကီတင်ကတရုတ်ဆောင်ပြီးတော့ရုပ်ရှင်ရိုက်ကူးနေတဲ့ကာလာတစ်ယောက်သူ့ရဲ့ခေါင်းထဲမှာဒီဖြစ်ရမှာထိခိုက်ရတဲ့သူတွေသူတို့ရဲ့မိသားစုတွေပဲရှိတယ်လို့မင်းသားကပြောပါတယ
် You're a lawyer
and that's exactly what these people need right now What would your life be worth 100% you have to there's no other way it's what it is about literally
အပြည့်ကိုပေးရတာဒီလိုမလုပ်လို့ကိုမရဘူးတကယ်လေအဲ့ဒါကအဓိကဖြစ်တာပဲတချို့လူတွေနဲ့လိုက်စကားပြောကြည့်တယ်လိုက်မေးမြန်းစုံစမ်းကြည့်တယ်လုပ်ဖို့လိုတယ်လေတကယ်ကိုသိလိုက်ရတာတွေလည်းအများကြီးအရင်လဲခံစားရပါတယ
်ဒါရိုက်တာစတီဗင်ရိုးဇန်ဘမ်ကတော့ The Outsider အပြင်လူဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးတဲ့ဒါရိုက်တာဖြစ်ပါတယ်သူ့ရုပ်ရှင်ကဒီနှစ်ထဲထွက်မဲ့တခြားရုပ်ရှင်တွေနဲ့ကွဲပြားမှာပါသူ့ရဲ့မှတ်တမ်းရုပ်ရှင်က 9/11 အောက်မေ့ပေါ်ရပြားလိုက်ဖန်တီးမှုကိုတခြားထဲထဲဝင်ဝင်ကြည့်ပြထားပြီးတော့သူကအဲ့ဒီနေ့ကဘာတွေဖြစ်ခဲ့လဲဆိုတဲ့အပိုင်းထဲလူရည်ရဲ့ကောင်းတဲ့ဘာတွေကိုထည့်ပေးခဲ့တယ်ဆိုတဲ့အပိုင်းကိုပို့ပြီးတော့ရိုက်ပြထားတာ
ပါ I think this film is very different. I think many of the films that are going to come out this anniversary are going to be looking backwards.
ဒီရုပ်ရှင်ကတခြားဟာတွေနဲ့လုံးဝမတူပါဘူး။အခုနှစ်ပတ်လည်မှာထွက်လာမယ့်ရုပ်ရှင်အတော်များများကအတိတ်ကိုပြန်ကြည့်လာမျိုးဖြစ်လိမ့်မယ်။ကျွန်တော်တို့ကတော့အရှိကိုရှုမျှော်ကြည့်ခြင်းနဲ့အမေရိကအနေနဲ့ 9/11 နဲ့ပတ်သက်လို့ရှိရင်လွတ်လပ်ပွင့်လင်းပြီးတော့ရိုးသားတဲ့ပြောဆိုမှုတွေရှိဖို့လိုပါတယ်။ကျွန်တော်တို့မှာဒါမျိုးမရှိသေးဘူးလို့ထင်တယ်လေ
In this section I'm more comfortable with it than I am in the photographic section where I think that people really can you look at a picture and you take away from the picture
ကျွန်တော်စောင့်ဝင်တော့ပါတဲ့ဖန်တီးမှုဒါရိုက်တာ Michael Shulan ကိုသူ့ရုပ်ရှင်ရဲ့အဓိကဇက်ဆောင်နေရာမှာထားပြီးတော့ရုပ်ရှင်ထဲမှာတော့အဲ့ဒီလူနဲ့သူ့ရဲ့လက်အောက်ကဝန်ထမ်းတွေကြားမှာဘလို့သဘောထားကွဲလွဲမှုတွေဖြစ်ခဲ့ကြလဲဆိုတာရိုက်ပြထားပါတယ်ပြားလိုက်ကလည်းလုံခြုံရေးတဲ့တခြားနာမည်ထိခိုက်မှုတွေမဖြစ်အောင်လို့ဒီရုပ်ရှင်ကားကိုအပြင်မှာမထုတ်ခင်သူတို့ကိုပေးကြည့်ရမယ်ဆိုတဲ့သဘောတူညီချက်အရပြားလိုက်အရာရှိတွေကိုရုပ်ရှင်ကိုပေးကြည့်တော့အဲရုပ်ရှင်တွေကအခန်းတော်တော်များများကိုပြန်ပြင်ခိုင်းလို့ဒါရိုက်တာရိုဇန်ဘန်တော်တော်အံ့ဩခဲ့ရတာပါ
The film has had 30 titles and every one of them was 9/11 or World Trade Center or Day of September 11th or Museum
ဒီရုပ်ရှင်ကားမှာခေါင်းစဉ်အခု30ပါပါတယ်အားလုံးက 9/11 ဖြစ်ရင်ဖြစ်ကိုယ်တော်ရေးအဆောက်အုံဒါမှမဟုတ်ဒီစက်တင်ဘာ17ရက်ဒါမှမဟုတ်ပြတိုက်ဒီတဲကတခုခုပါပဲအဲ့ဒီအပိုင်းတွေကိုကိုသိရတဲ့သူတွေနဲ့စမ်းကြည့်ထားလားဆိုရင်တော့အလွတ်သဘောအနေနဲ့လိုက်မေးကြည့်တော့ 9/11 ရုပ်ရှင်ကိုမကြည့်ချင်ဘူးဒီကြောင်းသိထားတာနဲ့လုံလောက်ပြီဆိုတာမျိုးအဖြေရပါတယ်ဒါကြောင့်လည်းပဲစဉ်းစားမိတာက 9/11 ပြတိုက်အကြောင်းရိုက်မယ်ပေါ့ဒါမှမဟုတ် 9/11 ပြတိုက်ဆိုတဲ့နာမည်နဲ့တော့မဟုတ်ပါဘူးဒီမှာတော်တော်ခေါင်းဆားရပါတယ်ဒီမှာ Michael Shulan ကိုဇက်လိုက်နေတာကထားဖို့ဆုံးဖြတ်လဲပြီးရောဒီမှာသူ့အကြောင်းဇိုက်ရင်တရားမယ်ဆိုတာကျွန်တော်တို့သိလိုက်ပါတယ်ဒီဇက်လန်းကကျွန်တော်တို့ရိုက်ပြတယ်ဆိုပေမဲ့ကျွန်တော်တို့ကအပြင်လူတွေလိုမျိုးပြောရမယ်အခုနှစ်20ပြည့်တဲ့အချိန်မှာအာဖဂန်နစ္စတန်နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကြည့်လိုက်ဘာလို့ဒီအခြေအနေကြီးရောက်အောင်ကျွန်တော်တို့လုပ်ခဲ့ကြတာလဲဆိုရဲအမေးပေါ်လာတယ် 9/11 ဖြစ်ပြီးတဲ့နောက်ပိုင်းဘာလို့ကမ္ဘာကြီးနဲ့အမေရိကကဒီပြစ်လမ်းကြောင်းတစ်မျိုးကိုမရွေးခဲ့လဲဆိုတာပေါ့
They made this list of scenes that they wanted cut and they were essentially the bulk of the film
သူကသူဖြုတ်ချင်တဲ့အခန်းတွေကိုစီရင်ပေးလာတယ်တကယ်တမ်းအဲ့ဒီခန်းတွေကအဓိကအခန်းတွေပါကျွန်တော်လည်းအစပိုင်းမှာတော့ညှိကြည့်မယ်လေပေါ့နော် ဒါမှလည်းသူတို့ဖြုတ်ချင်တာတွေကတကယ်အနှစ်အရေးကြီးတဲ့အခန်းတွေဖြစ်နေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့လည်းအရာတွေကိုမဖြုတ်တော့ဘူးဆုံးဖြတ်လိုက်တာပါ။အခုအဲ့ဒီမှာပြဿနာတက်နေကြတာပေါ့
။ဒေါက်တာရိုဇန်ဘန်းကဒီလိုလှုပ်တာစီစစ်ရေးဝင်တာပဲလို့ပြောပါတယ်။ပြားလိုက်ဘက်ကဒီကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့ကြေညာချက်ထုတ်တာမှာတော့ဒီရုပ်ရှင်ကပြားလိုက်ကိုသဘောထားအမြင်မျက်မှန်တစ်ခုတက်ပြီးတော့ကြည့်ပြတဲ့ရုပ်ရှင်မှာကျွန်တော်တို့ရဲ့အမြင်နဲ့မတူတဲ့ရှုထောင့်ကပါ။အခုအမေရိကန်မှာဖြစ်နေတာကအဖွဲ့အစည်းတော်တော်များများဟာဒီလိုမျိုးသဘောထားအမြင်တွေပါတီဆွဲအမြင်တွေနဲ့ကြီးခံနေရပါတယ်။တကယ်ဆိုရင်အောက်မေ့ဘွယ်အထိမ့်မှန်နေရာတွေပြားလိုက်တယ်ဆိုတာလူတွေကိုပညာပေးဖို့စူးစီးပေးဖို့တည်ချဖန်တီးထားတဲ့နေရာတွေပါ။ဒါကြောင့်မလို့ရုပ်ရှင်ရိုက်ကူးပြသတဲ့သူတွေရဲ့လုံပုံကိုင်းမှုတွေပြီးတော့အဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေထိခိုက်ရတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေကိုအလေးမထားရရောက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့အထူးစိတ်ပျက်မိတယ်ဆိုတာမျိုးရှင်းရှင်းလင်းလင်းပြောထားပြီးသားပါလို့ကြေညာချက်မှဆိုပါတယ်။ဒီ911အကြောင်း HBO Max ရုပ်သံလိုင်းကရုပ်သံစီးရီးသစ် NYC Epicenters 911 to 2021 and half ဆိုတဲ့မှတ်တမ်းရုပ်သံစီးရီးမှာလည်းအဖြစ်အပျက်နောက်ွယ်ကအကြောင်းအရာတွေကိုပြောဆိုခံမှန်းသူတွေရဲ့အမြင်တွေကိုထည့်ထားတဲ့အတွက်ဆိုပြီးတော့ Director Spike Lee ဝေဖန်ခံနေရပါတယ်။ပြီးတော့နောက်ဆုံးတီးဖြတ်တဲ့နေရာမှာတချို့မေးမြန်းခန်းတွေကိုထည့်မထားတာအတွက်ဆိုပြီးတော့လည်းပြောခံနေရပါတယ်။ National Geographic ရုပ်သံလိုင်းကတော့911 One Day in America September 17 America ကရက်တရက်ဆိုတဲ့မှတ်တမ်းရုပ်သံကိုပြသပါမယ်။အပိုင်းလေးပိုင်းပါဝင်ပြီးတော့အဲ့ဒီနေ့ကအခင်းဖြစ်တဲ့နေရာတွေကိုပထမဆုံးရောက်သွားတဲ့ကယ်ဆယ်ရေးသမားတွေအဲ့ဒီဖြစ်ရမှာအသက်မသေးဘဲနဲ့လွတ်လာသူတွေရဲ့လူကိုယ်တိုင်ပထမဆုံးပြောပြထားတဲ့ဖွင့်ဟချက်တွေပါဝင်မှာပါ။စိတ်ရောဂါဆရာဝန်ဒေါက်တာ Global ကတော့တစ်ခါတလေအဲ့လိုဖြစ်ရစုတွေနဲ့ပတ်သက်တဲ့ရုပ်ရှင်တွေကိုကြည့်ရတာကိုယ့်ကိုယ်မှာအတွေးတွေဖြစ်စေပါတယ်။အဲ့ခက်ခဲရတဲ့အချိန်ကြီးကိုပြန်ပြီးတော့သတိရစေပြီးတော့ကိုဒီကနေရှင်သန်ထမြောက်ဖို့ဘာတွေလှုပ်ဆောင်ခဲ့နိုင်လဲဆိုတာစဉ်းစားမိရင်ဒီကိစ္စမှာကိုကတေချာထိန်းချုပ်လိုက်နိုင်တယ်ဆိုတဲ့ခံစားချက်မျိုးရစေတယ်လို့ဆိုပါတယ်။ဒါမဲ့လည်းဒီမှာခက်ခဲတဲ့အပိုင်းကတော့ဘာကြီးပဲဖြစ်ဖြစ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ရငြင်းငြင်းမှုရှာမရတဲ့တွေရှိနေတယ်ဆိုတာပါပဲ။အဲဒါကြောင့်အဖြစ်ဆိုးကြီးတစ်ခုနဲ့ပတ်သက်တဲ့ရုပ်ရှင်ကိုကြည့်မိတယ်ဆိုရင်ဒီဖြစ်ရတဲ့ဆုံးရှုံးမှုကြီးကိုအရင်ပြန်ခံစားစေရပြန်ပြော့သတိရစေတာပါ။2000ခုနှစ်စက်တင်ဘာလ17ရက် 9/11 မနေ့ခင်းတခုမှာအမေရိကန်ပြည်အောင်စုနယူးယောက်မြို့ကကုန်သွယ်ရေးအစအုံပန်တဂွန်စစ်ဌာနချုပ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကကွင်းပြင်တခုထဲအသေးခံတိုက်ခိုက်သူတွေလေးမြန်တွေကိုစီးနှင်းပြီးတော့တိုက်ပစ်ခဲ့လို့လူပေါင်း 3000 ဒီပါတေဆုံသွားခဲ့ရပါတယ်ရှင
်။မအေးတနာကြပါရှင်။အခုတော့ကမ္ဘာတစ်ပတ်လုံးရင်ဆိုင်နေရတဲ့ဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်အကြောင်းတင်ပြပေးချင်ပါတယ်။Coast and Climate ကံယူရာများနဲ့ဥဒုရာသီဖောက်ပြန်မှုဆိုတဲ့ဒီအစီအစဉ်မှာတော့ကမ္ဘာလေထုထဲရောက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကြောင့်ရင်းနှီးသတ္တဝါတွေနဲ့ကံယူရာတစ်လျှောက်ဇီဝဂေယစင်တွေထိခိုက်ပျက်စီးလာတဲ့အကြောင်းသိပြမှာပါရင်မောင်းဆောင်နဲ့ဆိုင်ုံအရလုံယုံတွေကထုတ်လွတ်လိုက်တဲ့ညဉ့်ညမ်းလေထုတချို့ကိုဆုပ်ယူထားတဲ့ပင်လယ်သမုဒ္ဒရာတွေထဲအက်ဆစ်ဓာတ်တွေပေါက်လာတာကြောင့်ကမ္ဘာဒေသမျိုးစုံကငါးဖန်းလုံငန်းနဲ့ဇီဝဂေယစနစ်တွေထိခိုက်ပျက်စီးမှုကတစ်နှစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်ဒါကိုဘယ်လိုကုစားနိုင်မှာပါလဲ VOA သတင်းထောက် Veronica Bellers Iglesias သတင်းပေးပို့ထားတာကိုကျွန်မကပဲဆက်ပြီးတော့တင်ပြသွားပါမယ်American ပြည်ထောင်စု Virginia ပြည်နယ်အရှေ့ဘက်ကမ်းခြေတစ်ဝိုက်မှာဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကိုအထင်ရှားတွေ့မြင်နေရပါပြီ။ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုစုပ်ယူကြတဲ့ရေမောပင်တွေကကမာကောင်တွေရှင်သန်နိုင်ရင်အခအကွဲပေးနေသလားဆိုတာသိပ္ပံပညာရှင်တွေစူးစမ်းနေပါတယ်။တွင်းထွက်လောင်စာတွေလောင်ကျောရကထွက်လာတဲ့အခုအငွေတွေကြောင့်ဖြစ်လာရတဲ့ဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကပင်လယ်ရေတွေပူနွေးလာစေသလိုရေထဲမှာအက်ဆစ်ဓာတ်တွေပေါက်လာစေပါတယ်။အဲ့ဒီလိုအက်ဆစ်ဓာတ်တွေပေါက်တဲ့ရေတုကဂယုကမာတွေကိုရောဇီဝဂေယစနစ်ကိုပါထိခိုက်ပျက်စီးစေသလိုကမ္ဘာငါးဖန်လုံးကအပေါ်မှာလည်းတည်ရောက်မှုရှိနေတာပါ
Acidification occurs because the carbon dioxide we're adding to the atmosphere
လူတွေရဲ့လေရကြောင်လေလူတွေရောက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတချို့ကိုပင်လယ်ရေတွေကစုပ်ယူပါတယ်အဲ့ဒီကနေပင်လယ်ရေတွေထဲမှာအက်ဆစ်ဓာတ်တွေပေါက်လာတာပါဒီလိုအက်ဆစ်ဓာတ်တွေပေါက်လာတဲ့ရေထဲမှာကမာကောင်လေးတွေလည်းသူတို့ရဲ့အခွန်မာလေးတွေကိုဖန်တီးဖို့တိတ်ခတ်ပါတယ်
။ကမ္ဘာတဝန်းပင်လယ်ပြင်တွေမှာပေါများစွာရှင်သန်ပေါက်ပွားလေးရှိပြီးတော့ Salmon အပါဝင် Sharpa ငါးမျိုးစီအတော်များများရဲ့အစာဖြစ်တဲ့ပက်ကြီကောင်လေးတွေကလည်းပင်လယ်ရေတွေအက်ဆစ်ဓာတ်တွေပေါက်လာတာကြောင့်အခွန်မာတွေပျက်စီးကုန်ပါတယ်။ Virginia ရေကြောင်သိပ္ပံပညာထဏာကလည်းကယူကမာတွေအကြောင်းသူတည်သနာပြုနေတာပါ
။ Combination of warming and acidification.We see the most dramatic negative effects.
ဒီမှာ SW တွေပေါင်းလိုက်တဲ့အခါမှာပိုးလောင်းလေးတွေပေါ်အများဆုံးတည်ရောက်မှုရှိတာကိုတွေ့ရပါတယ်။ဒီအခါမှာသူတို့ရဲ့အခွန်အမာလေးတွေလည်းကောင်းကောင်းမဖန်တီးနိုင်တော့သလိုအစာလည်းကောင်းကောင်းမစားကြတော့ပါဘူး။
ချစ်စပစ်ဘေးမြဝဖမ်းမှာလဲမိုးရင်နဲ့အတူပါလာတဲ့ဆိုက်ပျိုးရေးခြံထွက်မြေဩဇာတွေကြောင့်အခြေအကျေထိခိုက်နေရပါတယ
် Where it becomes really tricky is when we have periods of poor water quality that we're not able to solve with our filtration
ရေရည်သွေးသိမ့်မကောင်းတဲ့အခါလုံးလို့ရတာလွယ်လွယ်ပါဘူးကျွန်တော်မှရှိတဲ့ရေစစ်ဆက်နဲ့လုံးလို့လည်းအဆင်ပြေပါဘူးဒါကြောင့်ကျွန်တော်မွေးမြူရေးခြံမှာကမ္ဘာထုတ်လို့ရတော့ကိုကြာဆင်းသွားနိုင်ပါတယ်
လူသားတွေရဲ့လိုရကြောင်ဥဒုယာတိပြောင်းလဲလာတဲ့ဆိုတော့အပေါ်တန်နရာရှိနေတဲ့ကမာမွေးပြည်သမားတယောက်ကတော့လွန်ခဲ့တဲ့10နှစ်လောက်ကစပြီးအခြေအနေတွေပြောင်းလဲလာတာကိုဝန်ခံပါတယ
် Not normal they're not growing much but as it gets warmer I think if anything the calendar
ရှင်တော့ဒီဇင်ဘာလဆိုရင်ကမာကောင်တွေကြီးထွားလာတတ်ပါတယ်အခုတော့ရာသီဥတုပူနေလာလို့သူတို့တွေတိတ်မကြီးလာတော့လူတွေကြောက်ရာသီဥတုပြောင်းလာတယ်ဆိုရင်ဒါကိုပြောင်းလဲတော့ပြန်ပြီးလုံနိုင်မယ်လို့ထင်ပါတယ်
ကျွန်းလကုံလောက်ကအပူလိုင်းဖြတ်သွားခဲ့တာကြောင့်ပစိဖိတ်သမုတ်တရားအနောက်မြောက်ဖက်ပိုင်းကကမာကောင်နဲ့အကြီးအကျယ်တည်ဆုံခဲ့ပါတယ်။အပူလိုင်းကြောင့်ပဲကမာကောင်ပေါင်းတန်းနဲ့ချီတည်ဆုံခဲ့ရတယ်လို့ Hakai Institute ကပြောပါတယ်။ဥဒုယာတိပြောင်းလဲမှုရဲ့တရားမှုကရင်းနေတတဝါတွေမှာကကဘာလက်ခီသွားလုံကအပေါ်မှာတရားမှုရှိလာတော့မှာပါ။ဒီလိုအခြေအနေတွေကိုပြောင်းလဲပြလို့ရနိုင်ပါဦးမလား။
If you can promote the growth of seagrasses, they might actually benefit and have been shown to benefit.
Virginia
Commonwealth တက္ကသိုလ်ကတော့ရင်မော်ပင်တွေကြားမှာကမာကောင်တွေရှင်းတတ်နိုင်အောင်လို့ကမာခွန်တွေကိုပြန်အသုံးပြုရင်ကြိုးစားနေပါတယ်ဥရောပဩစတြေးလျနဲ့အာရှတိုက်ကပညာရှင်တွေကိုလည်းပမခတော့ချန်စကီကဒီလုပ်ငန်းစဉ်တွေကိုသရုပ်ပြခဲ့ပါတယ်။ဥဒုယာတိပြောင်းလဲနေတဲ့ကာလမျိုးမှာကမ္ဘာငါးဖမ်းလုပ်ငန်းရေရှည်ရက်တည်နိုင်ရေးအတွက်ကမ္ဘာကောင်လေးတွေဘလောက်တောင်အရေးပါသလဲဆိုတာကိုလူတွေနားလည်လာကြပြီလို့လည်းပမခဂျန်စကီကပြောပါတယ်။ဒီလိုရကမ္ဘာခွန်တွေကိုပြန်အသုံးပြုရင်မွေးမြူရေးတွေဆက်လုပ်နိုင်မယ်ဆိုရင်တော့ကမ္ဘာကောင်တွေလည်းပြန်လဲရှင်သန်ပွားများလာကြတော့မှာဖြစ်ပါတယ်။ကျမနင်္ဂလာပါ။VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြီးချင်း9နာရီနေ9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတော့တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
် COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဖို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှခေါင်းစီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှခေါင်းစီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှခေါင်းစီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှခေါင်းစီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီးမဖြစ်မနေတက်မခိုင်းသင့်ပေတဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီးတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလဲသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါကလေးတွေဟာနှခေါင်းစီမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှခေါင်းစီကနှခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှခေါင်းစီးကိုတို့မနေရသလိုမေးစည်းအောင်မှမထားရပါဇက်နဲ့မကပ်ရသူများကိုလည်းပေးမတုံးရပါဘူးနှခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထဲ့သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အမြဲကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်
VOA American အတန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည7:00နာရီအထိလိုင်းဒိုမီတာ31 32နဲ့51အပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ဖမ်းယူနာဆင်နိုင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်တ ီးခမရှင်2023ခုနှစ်စက်တင်ဘာလ17ရက်စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုတော့လိုင်းတိုမီတာ31 30နဲ့51အပြင်လိုင်းလာမီတာ190ကနေပါလဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။အရင်ဆုံးမြန်မာနိုင်ငံလူအခွင့်ရေးအခြေအနေကိုတင်ဟတင်ဆက်ပေးတဲ့ဒုအတန်အစီအစဉ်ကိုခုတော့နားဆင်နိုင်ပါပြီရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ COVID ကာလအတွင်းရောဂါကူးစက်ခံရမှုမြန်မာနေတဲ့လုပ်ငန်းခွင်မှာလောက်ကင်နေရတဲ့ဆက်ယုံအလုပ်သမားတွေအကြောင်းကိုတင်ဆက်ပေးသွားမှာပါဆက်ယုံအလုပ်သမားတွေနဲ့အလုပ်သမားခေါင်းဆောင်တွေရဲ့ပြောပြချက်အရသူတို့တွေဟာအလုပ်ရှင်တွေစီကအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေလိလူရှုမှုတွေကိုလည်းခံစားနေရတယ်လို့ဆိုပါတယ်ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းထုတ်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်ဆောင်မှတွင်အင်တာဗျူးအသံများကိုလွန်ကြုံရေးအခြေအနေအရပြုပြင်အသုံးပြုထားပါတယ်မြန်မာနိုင်ငံရဲ့အလုပ်သမားလူလန်းစားတွေဟာခေတ်ဆက်ဆက်အလုပ်သမားအခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်နေကြဆဲသူတွေဖြစ်ပါတယ်။အခုတော့စစ်အာဏာသိမ်းမှုနဲ့ COVID-19 တတိယလိုင်းရိုက်ခတ်မှုတွေကြောင့်မှသူတို့ရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေဆုံးရှုံးနေရပြီးအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုဆိုးဝါးစွာရင်ဆိုင်နေရပါတယ
်။သူတို့အရန်ကြောက်တယ်ပေါ့နော်။ကြောက်လာပြီပေါ့။လုပ်ငန်းရှင်တွေကလည်းသူတို့ရဲ့ကုန်ထုတ်ဆွမ်းအားတိုးတက်မှုတဦးကိုစမျိုးကိုပဲကြည့်ကြပေါ့နော်။အလုပ်သမားတွေရဲ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းမကြည့်ဘူး။အဲတချို့နင်းနာမှုတွေနဲ့လည်းမကြည့်ဘူးပေါ့နော်။နေမကောင်းလို့ရှိရင်ကျမတို့မှနားဖို့ကစအရန်ခက်ခဲတယ်ပေါ့။လုံဝမဟိုပျော်ရွှင်မှုမရှိဘူး။စိုးရင်ကြောက်ကြမှုတွေနဲ့ဒီနေသားမျိုးမှလုံလုံနေရတာပေါ့နော်။နေတမ်းမျက်ရည်နဲ့မျက်ခွက်ပေါ့လုံလုံနေရလုပ်ငန်းဝင်မှလုံဝမပျော်ရွှင်မှုဆိုတာမျိုးတွေပေါ့
။အလုပ်သမားကောင်းဆောင်တဦးကသူ့စီရင်ဖွင့်လာတဲ့အထက်ချုပ်အလုပ်သမားတဦးရဲ့ဖြစ်ရပ်ကိုပြန်ပြောပြတာပါ။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းကြုံရစဉ်ကစက်ရုံအလုပ်ရုံတွေကိုကိုဗစ်စီးကပ်နေတဲ့အညီ A အဆင့် B အဆင့်တွေခွဲစစ်ဆေးပြီးတမတ်ချက်နဲ့ကန့်ညီတဲ့စက်ရုံတွေကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပေမဲ့စစ်အာဏာသိမ်းကာလအတွင်းကိုဗစ်တတိယလိုင်းဆိုးဝါးလာချိန်မှာတော့စစ်တပ်တာဝန်ရှိသူတွေဘက်ကစစ်ဆေးကြမ်းတ်မှုတွေမရှိခဲ့တာကြောင့်အလုပ်ရှင်တွေဟာကိုဗစ်စီးကပ်တွေကိုလစ်လျူရှုပြီးပြန်လည်ဖွင့်လှစ်လာကြပါတယ်။လုပ်ငန်းခွင်တွင်6ပေမချတာmask ဖြစ်ရှိလို့အကာအကွယ်တွေအလုံးလုံးမရတာနဲ့အထူးသဖြင့်ကူးစက်နိုင်ခြင်းအမြင့်ဆုံးအခြေအနေကတော့ဆက်ယုံပြင်ပယုံစင်းချိန်ဖယ်ရီစီရတဲ့အချိန်ဖြစ်တယ်လို့ဒို့အတန်ကိုအလုပ်သမားတွေကပြောပြကြပါတယ်။ဒဂုံစိတ်ကန်းဆက်မှုဆောင်မျိုးမှာရှိတဲ့ဖူးရင်အထည်ချုပ်ဆက်ယုံမှာအလုပ်လုပ်ကင်နေတဲ့အလုပ်သမားမက်ကြီးအေဟာဆက်ယုံမှာအလုပ်စင်းရကနေသူဟာကိုဗစ်ကူးစက်ခံလဲရတယ်လို့ဆိုပါတယ်။
မမအလုံးချမ်းမှန်ဒီစရဟိုင်းမှာမကြကူရနေတည်ရဲ့မမအလုံးပြောရပေါ့နော်မမတလူမျိုးအဲဆိုနေကိုဒီစရဟိုင်းဆံမျိုးရဒီရောပေါ့နော်ဒီစရဟိုင်းဆံမျိုးတို့ရရအလုံးမတိကြရနဲ့ဒီရောဖောက်ချင်မကြောက်လို့မရတယ်မင်းကမကူဖြစ်နေတဲ့စရဟိုင်းဆံမျိုးမကူမတိရဲ့ကျန်နေလို့ကြာရပါမတလူမျိုးကိုဒီနေလို့စပြတဲ့ညာပြင်းအဲ့ဒါကနေပြန်ခဏလေးလို့ရှင်တခြားသူတွေကိုကုမဆိုလို့အခွင့်ယူပါလေအဲ့လိုမျိုးပြောရင်းဆိုရင်တခြားမှမရှိဘူးဒီဘာကူရီကိုယ်တိုင်ကလည်းပြောဟိုတာမဆိုရင်နာမဒီမကောင်းဆိုလို့ရှင်နဲ့ရောကောင်းနေတာပါတဲ့ဆိုတော့ဒီရောစမ်းလို့ရှိရတာနဲ့အခုကလုံးဝသူ့ပါရေးတကယ်ကဆိုတော့ဟိုတက်တာလေးဆိုလို့ရှင်လုံးမဟာတော့လုံးဝမပြောဘူးကိုဘာသာကိုတော့ကိုမခံနိုင်လို့လို့ဒါလည်းဒီကကြီးပြန်ရတော့စိတ်ခွင်အဲ့လိုတော်ပြီးရှိသွားတယ်အဲ့လိုမျိုးရှိတာ
ကိုဘေကူဆက်ခံခဲ့ရပေမဲ့မကြည့်ရတရားအလုတ်ကနားခွင့်မရပဲသူ့လုံးနိုင်တဲ့လောက်အလုတ်ဆက်ဆင်းနေခဲ့ရပါတယ်အလုတ်လုံရင်အရန်မောပြီးပြင်ပန်းလာလို့မခံနိုင်တော့ကမှလူမှုဖူလုံကြီးစိတ်ခွင်သုံးရက်ယူပြီးအလုတ်နားခဲ့ရပါတယ်ကိုဗစ်ထိန်းချုပ်ရေးအတွက်စစ်ကောင်စီကနိုင်ငံတော်မှာသတ်မှတ်ခဲ့တဲ့ stay at home အလုတ်ပိတ်ရက်တွေမှာအလုတ်ရုံဆက်ရုံတွေမပါဝင်တဲ့ကြောင့်အလုတ်သမားတွေဟာတရုံဝင်အလုတ်ပိတ်ရက်လည်းမရကြပါဘူးအလုတ်နားဖို့အတွက်အလုတ်သမားတွေပုံမှန်ရနေကြရှောင်းတခင်ခွင့်လုတ်သက်ခွင့်တွေကလည်းဒီကာလမှာမရကြဘူးလို့ဆိုပါတယ်ဒါကြောင့်နေမကောင်းဖြစ်နေကြပါမယ်လေအလုတ်စင်းနိုင်သူကစင်းနေကြပြီမတက်တာပဲဆေးခွင့်ယူရတဲ့အခြေအနေမျိုးရောက်မှသာဆေးခွင့်နဲ့ရက်အနေငယ်နားခွင့်ရကြတာပါဖူရင်ဆက်ယုံရဲ့အလုတ်သမားကောင်းဆောင်တဦးကတော့စိအာနာသိပြီးနောက်ပိုင်းအလုတ်သမားတွေအပေါ်အလုတ်ရှင်တွေရဲ့ဖိနှိပ်လာမှုနဲ့အလုတ်သမားခွင့်ရချိုးဖောက်မှုတွေကပိုဆိုးလာတယ်လို့ပြောပါရယ်
အ
မင်းမကောင်းနေတဲ့အချိန်မှာတော့မင်းမကောင်းနေတဲ့ဥစ္စာကိုပြည့်ဝင်နေတာတော့မှပဲအလုပ်လာခိုင်းခိုင်းနဲ့မစင်းနေအလုပ်ပြုတ်တယ်တကယ်လို့မစင်းနေအလုပ်ပြုတ်တယ်ဆက်ုံနဲ့မှာမင်းနေနေတဲ့ရေရှိတဲ့အောက်ဆီဂျင်ပြတ်တဲ့သူတွေရှိတယ်ဒီလိုချင်နေလို့ရရှိတယ်ကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်လို့ကိုယ်ပြန်ပတ်သက်လို့ကစိတ်ယုံနိုင်လို့လူကဘာတို့ဘာမှမလုပ်ဘူးဘာတို့ဘာမှမလုပ်သေးတော့တာဟိုကျွန်မဆိုလို့ရှိရင်မလုပ်သေးတဲ့အပြင်ကိုအဆက်ုံလို့ဦးနေတာဖွင့်ရအပါအဝင်နဲ့ဟိုဟာဒီကဖွင့်ရမှာမန်နေဂျာရေရှင်ကဒီတိုင်းနဲ့ပြောတာလာစေမသိလို့လို့ချင်းအလုပ်ပြုံမယ်မကျင်းနိုင်ကြိုက်တဲ့နေရာတိုင်
းဖွင့်ရင်စက်ရုံမန်နေဂျာကတော့သူတို့စက်ရုံအတွင်းကိုဗစ်ကူးစက်ခံရသူရှိတယ်ဆိုတာကိုညင်းဆို့ထားပါတယ်စက်ရုံအတွင်းမှာတာမန်တုပ်ကွေးဖျားနာသူတွေသာရှိပြီးကိုဗစ်ရောဂါကြောင့်သေဆုံးသူမရှိဘူးလို့ဆိုပါတယ်ဒါပေမဲ့အလုပ်သမားထောင်ထဲချီရှိနေတဲ့စက်ရုံဖြစ်တာကြောင့်ကိုဗစ်ကူးစက်မှုရှိမရှိကိုတော့မစစ်ဆေးပေးနိုင်ဘူးလို့ဆိုပါတယ်
အဲ့လည်းဆက်ရုံမှာတော့ဒီကျမကြီးအုံးဘောဆရာမတော်ငှားထားတာဒါမှသူကလည်းအဲ့တော့ test kit ဆင်းနိုင်လဲနေသားမရှိဘူးလေအဲ့ဖြစ်သွားတာဆက်ရုံမှာနေမကောင်းဖြစ်သွားအမကိုရပြစ်တဲ့ချိန်အိမ်မှာနေဖြစ်ကြတယ်ဗျာများတယ်ကြည့်ရဆက်ရုံဖွင့်တဲ့ချိန်မှာအဲ့လောက်ကြီးဖြစ်ပဲနဲ့ပိတ်တဲ့ချိန်မှာဖြစ်ကြတာမောင်ဆက်ရုံကဖွင့်တဲ့ချိန်ကလန်တာလေးနဲ့ပြန်လာကြတယ်လူတွေများတယ်လေအဲ့ကြောင့်အဲ့ချိန်မှာဖြစ်သွားတဲ့ဟာကျတော့ကိုပြစ်ဖြစ်လားဖြစ်လားဆိုတော့မောင်မသိနိုင်ဘူးကျတော့ပြန်ဆင်းလာကြတယ်
အခုလုံမစစ်ဆေးပေးနိုင်တာတွေဟာစက်ယုံတစ်ခုတည်းမှမဟုတ်ပဲရန်ကုန်မြို့စက်မှုဇုံတွေမှာရှိတဲ့စက်ယုံအများစုမှာဖြစ်နေတာပါအလုပ်သမားတွေဟာဒီလိုမလုံခြုံတဲ့လုပ်ငန်းခွင်တွေမှာအလုပ်စင်းမှုအတွက်ကိုလည်းဖိအားပေးခံရသလိုစက်ယုံတွေကနေကိုဗစ်ကူးစက်ခံရမှုတွေကိုလည်းလုပ်ငန်းရှင်တွေဘက်ကနေလစ်လျူရှုထားကြပါတယ်နေမကောင်းလို့ခွင့်ရက်တွေများတဲ့အခါအလုပ်ထုတ်ပယ်ခံရနိုင်တာကြောင့်အလုပ်သမားတွေဟာကိုဗစ်လက္ခဏာတွေခံစားနေကြပါမယ်လေရောဂါကူးစက်ခံရကြောင်းအလုပ်ရှင်ကိုမပြောရကြပဲအလုပ်ကထုတ်ပယ်ခံရမှာကိုစိုးရိမ်နေကြပါတယ်အနာသိမိကလေးကလုပ်ငန်းခွင်တွင်အခုလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ကြားဖို့နေရာတွေလည်းမရှိတော့ပါဘူး။အရင်ကအခုလိုနှင်နာမှုတွေကိုအလုပ်သမားသမဂ္ဂတွေစီကိုတိုင်ကြားနိုင်ကြပြီးသူတို့ကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေ၊သက်ဆိုင်ရာအစိုးရကဖွဲ့ထားတဲ့အလုပ်သမားအဖွဲ့အစည်းတွေကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေရှိပေမဲ့လက်ရှိမှာတော့စစ်ကောင်စီဘက်ကအလုပ်သမားရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကိုမတရားသိမ်းကျင်ညာတာနဲ့အလုပ်သမားသမဂ္ဂခေါင်းဆောင်တွေကိုဝရမ်းထုတ်ဖမ်းဆီးတာတွေရှိနေကြကြောင်းအလုပ်သမားခေါင်းဆောင်တွေကပုံချောင်နေရတဲ့အခြေအနေပါ။မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီးနောက်ပိုင်းနေရာအနှံ့အပြားအကြမ်းဖက်နှိပ်စက်မှုတွေကြောင့်2021ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကိုင်းအရအလုံသမားတွေအတွက်အဆိုးဝါးဆုံးစေနိုင်ငံစီးရင်ဝင်ဖြစ်အပြည်ပြည်ဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် IDUC ကသတ်မှတ်ခဲ့ပါတယ်။ဒီလိုသတ်မှတ်ခံရတာကမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ပါ။နိုင်ငံပေါင်း149နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာတရားဥပဒေစိုးမိုးမှုရှိတာကြောင့်အခွင့်အရေးဆိုင်ရာအာမခံချက်မရှိမှုမှာအဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံရတာပါ။အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးလှိုင်းတရားဆက်မှုစုံမှာရှိတဲ့စက်ယုံတစ်ခုကအလုသမားခေါင်းဆောင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကုံထုံနဲ့ဆက်မှုလက်မှုအလုသမားများအဖွဲ့ချုပ် IWFN ကအဖွဲ့ဝင်အလုသမားတဦးရဲ့ပြောပြချက်ကတော့
ဒီမှာတော့အခုကာလမှာဆိုလို့ရှိရင်လုပ်ငန်းရှင်တွေကဒီအစည်းအဝေးချုပ်နဲ့ပတ်သက်ပြီးသဘောတူစာချုပ်တွေကိုအများကြီးချိုးဖောက်ထားတာတွေ့ရတယ်ပေါ့နော်။အခုလို့ဆိုရင်ဒီမှာတော့ကျမရေးမကောင်းလို့ရှိလို့ရှိရင်ဒီမှာတော့ဒီအဲလူမှုပူလုံရေးဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ရ30တလကိုဟိုပေါ့တစ်နှစ်ကိုရ30နားဝင်ရှိတယ်ဒါတွေကိုလည်းချိုးဖောက်တယ်နောက်တစ်ခုကကျမတို့လုံတဲ့ခွင့်နေဟိုပြီးတော့ဒီရှောင်းတခွင့်ခွင့်နေဒါတွေကိုလည်းကျမတို့စာချုပ်ချုပ်ဆိုထားတာတွေရှိတယ်ဘလို့ပုံစံမျိုးနဲ့ဘလို့နေသားမျိုးဆိုဘလို့ပေးရမယ်ဆိုတဲ့စာချုပ်တွေရှိတယ်ဒါတွေကိုလည်းအကုန်လုံးချိုးဖောက်တယ်အခုနေသားမျိုးမှာအလို့ရှင်တွေကဒီစာချုပ်တွေချိုးဖောက်တဲ့အပြင်ကိုကျမတို့သတ်မှတ်ထားတဲ့ဒီဒီအလုသမားဥပဒေဒီပေါ့ဥပဒေတွေကိုလည်းအချိန်ကြီးချိုးပေါက်ထားနေရှိတယ်အခုကာလမှာဆိုလို့ရှိရင်အလုရှင်တွေကအကုန်လုံးဒီပေါ့အစိုးရတရားဝင်ထုတ်ပြန်ထားတဲ့အလုပေးရနဲ့ခွင့်ရနဲ့အလုပေးရဥပဒေကိုလည်းချိုးပေါက်တယ်ကျမတို့ဒီအလုရှင်အလုသမားနှစ်ဦးသဘောတူချုပ်ဆိုထားတဲ့ဒီစာချုပ် easy စာချုပ်တွေကိုလည်းချိုးပေါက်ထားတာတွေအများကြီးတွေ့ရတယ်ပေါ့နော
်လက်ရှိမြန်မာနိုင်ငံမှာအထည်ချုပ်လုပ်သား9သိန်းကျော်ရှိပါတယ်ခက်ခဲကြက်တဲတဲ့ကာလအတွင်းမှာအလုတ်ကန်ရှားပါမှုတွေကြောင့်အလုတ်သမားတွေကအခြားသောရွေးချယ်စရာတွေမရှိပဲစားဝတ်နေရေးအတွက်လက်ရှိအလုတ်မပြုတ်ရေးကိုသာအလေးထားလိုက်ရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်မားနေတဲ့အချိန်ယောဂါကာကွယ်မှုတွေဆက်စည်းကြမ်းမတ်မှုတွေမရှိတဲ့စက်ရုံလုပ်ငန်းခွင်တွေမှာအလုတ်ရှင်တွေရဲ့ဥပဒေချိုးဖောက်မှုတွေနဲ့အတင်းအဓမ္မအလုတ်စီခိုင်းမှုတွေကိုအလုတ်သမားတွေခါးစည်းခံပြီးအလုတ်ဆင်းနေကြတဲ့အကြောင်းရင်းကိုအလုတ်သမားခေါင်းဆောင်တို့ကပြောပြလာပါတယ်။
အမှန်တကယ်ဆိုရင်မြန်မာလူလောက်ကမာဒီအလုပ်မသိခင်ဘူးပေါ့နော်။သူရဝန်ထမ်းတွေမှာစီဒီယံလုပ်နေတဲ့ဟာရှိရဲဒါပေမဲ့လူသမားတွေနေရလဲဒီဟာရင်းနဲ့ပတ်သက်ပြီးတော့စီဒီယံလုပ်ချင်တဲ့ဥစ္စာဟိုအလုပ်မသိခင်တော့ဟာရှိတယ်။ဟိုပြီးတော့ဟိုကျမဟိုဒီကိုဗစ်ကိုကြောက်ပြီးတော့အလုပ်မသိခင်တာရှိတယ်ပေါ့။ဒါပေမဲ့များလဲဟို အတ္တဘေးတဲ့အငတ်လေးကိုအငတ်ဘေးကအရင်တက်ရောက်လာမှဖြစ်တဲ့အတွက်ပေါ့နော်မစိမ့်နေတော့ညာလဲမိသားစုရဲ့စောင်းဝင်နေလေးကြောင့်ဟိုအတ္တနဲ့ရင်းပြီးတော့ပေါ့နော်သွားစိမ့်နေတဲ့ခံစားမှုကြီးကအလုပ်ပမားတိုင်းမှာဖြစ်နေတယ်အလုပ်ကိုတော့လုံးဝမစိမ့်ခြင်းကြဘူးပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေဖြင့်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်မြမလူအခွင့်ရေးအခြေအနေတွေကြောင်းထင်ဟပ်စေတဲ့တို့အတန်အစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မင်နာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ barmis.voanews.com ဖြစ်ပါတယ် VOA ကနေ idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုလည်းပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်အောင်အစီအစဉ်တင်ဆက်နေပါတယ်ခုတော့တွေ့ဆုံမင်းမြခဖက်ဆက်ရအောင်ပါမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အမြန်ဆုံးခြုံငိမ့်ဖို့နောက်ဆုံးနည်းလမ်းအဖြစ်ခုခံစစ်ပွဲကိုကဘာကတိအောင် NUG ကပြက်ပြက်တသားကြေညာလိုက်တာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကပြောပါတယ်နိုင်ငံတကာကတော့ငြိမ်းချမ်းတဲ့နည်းလမ်းနဲ့အဖြေရှာကြဖို့တိုက်တွန်းထားပါတယ်မိုင်အင်ဂျင်တိုင်းကဆက်သွယ်မင်းမြထားပါတယ်ရှင
်မင်္ဂလာပါဒေါက်တာဆဆာ
ဟုတ်ကဲ့မင်္ဂလာပါ
โอเคดร.ซซาอะခုလို့ပေါ့เนาะပြန်ပြီးတော့ဟိုကြမ်းကြမ်းမှမှနဲ့တွေ့ရတယ်ကျမတို့ဝတ်သားပါတယ်အခုလို့ view မြန်မာပိုင်းကိုလည်းအချိန်ပေးပြီးတော့ပေါ့เนาะဖြေချဖို့အတွက်လည်းအချိန်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါโอเคအခုပထမဆုံးကျမတို့မေးချင်တာက NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီပြည်သူတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့เนาะသူတို့ဒီခုခံစစ်စစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ခုခံစစ်ကိုတနိုင်ငံလုံးပါဝင်ဖို့ဆိုပြီးတော့စက်တင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်ဆိုတော့ဒီလိုမျိုးအခုချိန်ဒီစက်တင်ဘာလကျမှပေါ့နော် NUG ကဒီခုခံစစ်ကိုဘာကြောင့်ကြေညာရတာပါလဲရှင
်ဒါတော့ကျွန်တော်တို့မြန်မာနိုင်ငံတနင်္ဂနွေလို့အတိုက်အတာနဲ့ကိုဒါဒီစစ်အာဏာရှင်တွေကိုတော်လှန်တာဟာတကယ်တော့ဆိုတော့ဖေဗူရာခရက်ကဖြစ်ပိတာဖြစ်တယ်ဖြစ်ပိတာအပေါ်မှာကိုကျွန်တော်တို့ကဒါကိုပို့ပြီးတော့ coordinated ဖြစ်အောင်နဲ့ဒါကို code of conduct international အပီပီဆိုင်ယာစာချုပ်စာချေစာနှုတ်နဲ့ကိုင်းငီတဲ့အတိုက်အတာအထည်နဲ့ကိုကျွန်တော်တို့ကဒီစီအာနာစီကိုအစုတ်ကြည့်ဒေါ်လာတွားမယ်ဆိုတဲ့တရိထာချတဲ့ဥစ္စာကိုထခါပြီးတော့လူတိစီကြကဘာတိအားလုံးခြုံပြီးတော့ကျွန်တော်ရဲ့ commitment ကျွန်တော်တို့ရဲ့ဂတိကိုဂတိတိစာကိုပြပြီးတော့ကဘာတိမြန်မာပြည်သူတို့အားလုံးတိအောင်ပို့ပြီးတော့ခိုင်ခိုင်လုံလုံနဲ့ပြပေါ်ပြတာဖြစ်ပါတယ်တကယ်တော့ဆိုတော့ဒေါ်လာကြီးဟာဒီဒေါ်လာကြီးကစီအာနာစီနဲ့မြန်မာပြည်သူလူထုတာ54အကြဒေါ်လာကြီးဖြစ်နေဆိုတော့ကျွန်တော်ဂျင်ညာတွေဖြစ်စေမဂျင်ညာတွေဖြစ်စေဒါကဖြစ်နေတဲ့ဥစ္စာဖြစ်နေတဲ့ပကတိအနေထားလည်းဖြစ်နေဆိုတော့ကျွန်တော်ကဒါကိုလုံးချင်းအဖြစ်အခုဆိုရင်ကျွန်တော်တိုင်းတားလည်းနဲ့ကိုင်အဖွဲ့စည်းဒီဖက်ကကျွန်တော်ဒီပြည်သူလူထုအသက်အိုးအားလုံးကိုကာကွယ်ရှောင်ရှောင်နေတဲ့ PDF CDF အားလုံးကျွန်တော်ကတယောက်မကြဘူးမီတူမျှနောက်မှမကြဘဲနဲ့တလုံးတဝတီရတည်ပြီးတော့တာကိုကျွန်တော်တို့ကတစ်ခက်နဲ့အတူတကွဒီတိုက်အတိုက်နဲ့တာကိုတော်လာတော့ရတဲ့အချိန်မှာဆိုရင်ဒီစီအာနာစီဒီရဲ့ရဆက်ချချုပ်မှုအခြေဟာပို့ပြီးတော့တူတော့သွားမှလည်းဖြစ်နေဒါကြောင့်မလို့ဒါကိုကျွန်တော်စနစ်တကျပို့ဖြစ်အောင်နဲ့ စနစ်တကျနဲ့ပို့သွားနိုင်အောင်နဲ့ international စာချေစာနှုတ်နဲ့ညီအောင်နဲ့ပို့သွားနိုင် coordinated effort ကိုဖြစ်နိုင်အောင်လိုအပ်စီဖြစ်ပါတယ
်ခုကန်စစ်ကိုပေါ့နော်စတင်ကြောင်းကြီးညာတဲ့အချိန်မှာဒီ NUG ဘက်ကခေါင်းဆောင်တွေကသူတို့ပြောထားတဲ့အပိုင်းမှာတော့လူထုအနေနဲ့လည်းဒီတိုက်ပွဲအတွက်ပြင်ဆင်ထားဖို့ပေါ့နော်ဆိုတာမျိုးတွေဆိုတော့ဟိုတစ်ဖက်မှာလည်းစစ်ကောင်စီကလည်းသူကစစ်အင်အားအပြည့်နဲ့သူတို့ဘက်ကလည်းပြင်ဆင်နေတဲ့အပိုင်းပေါ့နော်အစင်းနဲ့အရင်နဲ့ကလည်းသူတို့ကဒီလက်နက်တွေအင်အားအပြည့်စုံကလည်းရှိထားတဲ့ခါကြတော့အဲ့လိုမျိုးဒီတိုက်ပွဲဖြစ်လာပြီဆိုလို့ရှိရင်လူထုရဲ့ဒီထိခိုက်မျက်နှာမှုတွေအပိုင်းနဲ့ပတ်သက်လို့တော့ဒီ NUG ကဟိုဘလို့မြင်ထားလဲဘလောက်ထိအထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတော့ NUG ဘက်ကရောဘလို့ဖြစ်စင်ထားလဲရှင
်ဒီဒေါ်လာကိုကြည့်မယ်ဆိုရင်ကျွန်တော် CER စီလနဲ့တခုကိုပဲကြည့်ပြီးတော့ပြောလို့မရပါဘူးတကယ်တော့ဆိုတော့ဒေါ်လာကြီးလို့ပြောတဲ့အခါမှာစိတ်တကအရာအရေးကြီးတယ်စိတ်တပိုင်းဆိုင်ရာပေါ့စိတ်တထက်မြတ်မှုကျွန်တော်ပီတူလူထုအလုပ်ကတကယ်တော့ဆိုရင်စိတ်တစစ်ပွဲမှာအောင်မီပီတာဖြစ်နေကျွန်တော်တို့တစ်ဖက်ကပြောမယ်ဆိုရင်စီရေးလို့ပြောတဲ့အခါမှာလက်နဲ့ဤအားတစ်ခုကိုပဲကြည့်ပြီးတော့တွားတာမဖြစ်ပါဘူးဟုတ်လည်းမဟုတ်ပါဘူးဆိုတော့ကျွန်တော်ကစိတ်တရရမှာဆိုရင်မြန်မာပီတူလူထုကဒီအနာသိစီကောင်စီကိုနိုင်ပိတာဖြစ်တယ်အနာသိစီကောင်စီကကြဆုပ်ပိတာဖြစ်တယ်အခုကတော့တကယ်တော့ဆိုရင်ဒီစီကောင်စီလက်အောက်ခါစစ်သားတွေတောင်မှအခုပြည်သူ့ရင်ခွင်ထက်ကိုတနေပြီးတနေဆက်သွယ်လာတာများလာပြီထွက်သွားလာတာလည်းများလာပြီအခုဆိုရင်တော့သူတို့ဟာအချားမှာကိုကစိတ်တရရအဖြစ်လို့ကဒီငီမှုမရှိတာကိုလည်းကျွန်တော်တွေ့ရပါတယ်ဆိုတော့တကယ်ရာဒီလိုချင်ညာချင်းအဖြစ်ပြည်သူလူထုနဲ့ဒီစစ်ကောင်စီအောက်မှာဆက်လက်အလုံးလုံးနေတဲ့ဂျုံဘဝအဖြစ်မှာရှိနေတဲ့သူတွေအတွက်လည်းဒါအင်မတားမှယူကြည့်တယ်ဥပမာကျွန်တော်တမရကြီးရဲ့မိခွတ်ထံမှာစစ်ကောင်စီအောက်မှာအုတ်ချုံရင်ရတရားကိုလည်းပါဆင်နေတဲ့လူတွေအားလုံးလည်းထွက်သွားဖို့ရဲ့ပြီးတော့ဒီစစ်ကောင်စီအောက်မှာဝထားနေတဲ့လူတွေအားလုံးလည်းစက်တဘာလ9ရက်နေ့ကနေစပြီးတော့မလုပ်ဖို့ရဲ့တချိန်ထက်မှပြီးစစ်ကောင်စီလက်အောက်ခံဆက်လက်ဖြစ်နေတဲ့ဒီစစ်သားတွေရဲသားတွေကိုလည်းအများဆုံးနဲ့ဒီအနာသိစီကောင်စီအောက်ကနေဂျွန်ဘွားကနေထွက်လာပြီးတော့ကျွန်တော်တို့ NUG ဖက်ကိုပေါက်လာပြီးတော့ PDLU ထုဖက်ကိုပေါက်လာဖို့ဆိုပြီးတော့တေချာအဲမိခွတ်မှာဖော်ပြထားဖြစ်တာဖြစ်နေဒါတွေအလုပ်ကတကယ်သားဆိုရင်တွေးထွက်တာတွေအသေးအပြောက်တွေပို့ပြီးတော့ never say မဲ့ approach ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒါကိုလုပ်ချင်အဖြစ်ဓမ္မရာကြီးရဲ့မိခွတ်မှာကျွန်တော်အချက်၁၄ချက်ပါတယ်အဓိကပေါ့နော်အဲ့ဒီအချက်၁၄ချက်အလုပ်ကိုခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်အနေနဲ့ဒီအာနာရှင်ဒီရဲ့လက်အောက်ခံစစ်သားတွေကိုလည်းတကားဖွပေးထားတယ်သူတို့ဒီဖက်ပြည်သူလူထုဖက်ကိုပါလာဖို့ဒါအင်မတားမှအရေးကြီးတယ်ပြီးတော့တစ်ဖက်ကပြောမယ်ဆိုတော့အခုစီအာနာရှင်အောက်မှာအလုပ်လုပ်နေတဲ့သူဒီအလုပ်ကိုလည်းချက်ချင်းရပ်တာပြီးတော့ဒီဖက်လာဖို့ဆိုတော့ဒါဟာတကယ်တော့ဆိုတော့တွေးထွက်တာတွေကိုပို့ပြီးတော့ next same approach တခုလည်းဖြစ်တယ်လို့အဲ့လိုလည်းဖြစ်လာမယ်တစ်ဖက်ကပြောမယ်ဆိုရင်ဒါဟာတကယ်တော့ဆိုတော့တွေးထွက်တာတွေကိုတကယ်ခြုံငှိစေနိုင်တဲ့ approach တခုလည်းဖြစ်တယ်လို့တစ်ဖက်ကပြောမယ်ဆိုရင်လည်းဒါအကောင့်ဆုပ်ကိုမျှော်လင့်နေတယ်လို့ဒီဖက်ကအဆုပ်ဆုပ်အတွက်ကိုလည်းကျွန်တော်ကဂျူတီ PC မှုတွေကျွန်တော်လုပ်နေတယ်ဥမာလူတချင်းစာနာထောက်ထားရတဲ့ပတ်သက်ပြီးတော့ကျွန်တော် GDP ရှိမှုတွေလုပ်နေတယ်။တစ်ဖက်ကပြောမယ်ဆိုရင်ဒီမှာ medical emergency အတွက်လည်း GDP ရှိမှုတွေလုပ်နေတယ်။ဆိုတော့အကောင့်ဆုပ်ကိုကျွန်တော်မျှော်လင့်ပြီးတော့အကောင့်ဆုပ်ကိုလုပ်တယ်။တစ်ဖက်ကပြောမယ်ဆိုရင်အဆိုးဆိုးဖြစ်လာတဲ့ဖွယ်ရှိတဲ့အတွက်ကိုလည်းကျွန်တော်မှ GDP ထတာတွေမြိုက်ရှိတယ်။
အခုလို NUG ကဒီစစ်အာဏာရှင်စန့်ကျင်ရေးခုခံစစ်ကိုကျင်ညာလိုက်တဲ့အချိန်မှာလူထုရဲ့ထောက်ခံမှုပေါ့နော်အတိုင်းအတာဘယ်လောက်ထိအခုတွေ့ရလဲနောက်ပြီးတော့လူထုရဲ့အဆင်ပြေဖြစ်မှုရောဘယ်လိုတွေ့ရလဲရှင
်တစ်ဖက်ကတော့ကျွန်တော်တို့အာဏာသိမ်းခြင်းခါပြီးတဲ့နောက်ပိုင်းမှာတကယ်တော့ဆိုတော့ဒီအာဏာစစ်အာဏာစီတွေကပြည်သူလူထုကိုအာဏာသိမ်းတာဖြစ်နေအခုဒီမြန်မာနိုင်ငံအထက်မှာဖြစ်နေတာကလူသားတဲ့အရာတုပ်ခုပေါ့ COVID-19 ကလူကိုတေဆင်နေတယ်ပြီးတော့လူသားချင်းစာနာထောက်ထားအကြအတက်ကလူကိုတေဆင်နေတယ်ပြီးတော့ဒီစစ်ကောင်စီရဲ့ရက်ဆက်ချချုပ်မှုကလူကိုတေဆင်နေတယ်ဆိုတော့လူသားတမားတုပ်ဖွဲ့ပေါ့ရှိတာပေါ့ COVID ရဲ့လူသားချင်းစာနာထောက်တဲ့ဒီစစ်ကောင်စီရဲ့ဆိုတော့အဲ့တော့ခုကလို့တော့ခုစလို့ကိုချိုးပြီးတော့ကြည့်မယ်ဆိုရင်ဒီအာနာတိတ်ချင်းကတရခဖြစ်တယ်အာနာတိတ်တဲ့စစ်ကောင်စီကတရခဖြစ်တယ်အဲ့ဖက်မှာပီတလူထုဖက်ကလည်းတကယ်တော့ဆိုတော့အဆိုးဆိုးကိုသူတို့ကဘီစီထားပြတာဖြစ်တယ်ဘယ်ဆိုတော့ပီတလူထုကအာနာတိတ်ချင်းကိုခံတယ်ရဲစကြချုပ်ချင်းကိုခံတယ် COVID-19 ကိုခံတယ်လူသားချင်းစာနာထောက်ထားအကြအသက်ချင်းကိုခံတယ်ဆိုတော့တကယ်တော့ဆိုရင်အဲ့ဒီတုတ်ခုအချအသေးကြီးကိုခံနေရတဲ့ဘီဒီလူထုကြီးကတကယ်တော့ဆိုရင်တော့သူတို့မှာ PCCR တွေအကုန်လုံး PC ထားပြီးသားဖြစ်တယ်သူတို့ရဲ့ထောက်ခံအားပေးမှုလို့ပြောတဲ့အခါမှာကျတို့ NUG ကဘီဒီလူထုရှိလို့ NUG ရှိတယ်နော် NUG ရှိလို့ဘီဒီလူထုရှိတာမဟုတ်ဘူးဘီဒီလူထုရဲ့အစိုးရဖြစ်တယ်ပီတလူထုရှိလို့ NUG ရှိတယ်ပီတလူထုမရှိရင် NUG ရှိစရာလည်းမလိုဘူးတစ်ဖက်ကပြောမယ်ဆိုတော့ကျွန်တော်လှုပ်ဆောင်ချက်အလုပ်ဒီပီတလူထုရဲ့လှုပ်ဆောင်ချက်ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ကောင်းဆောင်ကပီတလူထုဖြစ်တယ်ကျွန်တော်တို့ကိုချစ်တတ်နေတာကပီတလူထုကြီးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ပီတလူထုရဲ့ထောက်ခံအားပေးမှုကဘလောက်များတယ်လဲဆိုတော့တရားမှာကျွန်တော်တို့တရားလောက်တော့ပြောလို့ရတဲ့အနေထားကိုရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့ NUG နဲ့ပြည်သူလူထုကလောဘကိုခွဲလို့မရတဲ့ဥစ္စာဖြစ်နေ။
အဲ့တော့အခုဒီ NUG ရဲ့ဒီခုခံစစ်ကျင်းညာလိုက်တဲ့အတွက်ပေါ့နော်။ဟိုနိုင်ငံတကာရဲ့တချို့ဒီပြတိန်တန်ယုံတို့နောက်အမေရိကန်နိုင်ငံသားကြီးဌာနတို့ဘက်ကတော့ငြင်းချက်နဲ့နီလန်းနေနဲ့သွားဖို့ပေါ့နော်။သူတို့အဲသဘောထားတုံ့ပြန်တာတွေရှိပါတယ်။ဆိုတော့အခုအထူးသဖြင့်ဒီကုလသမဂ္ဂမှာအထွေထွေနီလာခံကိုအခုလာမဲ့သတင်းပတ်တွေစတင်မယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတဲ့ကိစ္စကိုလည်း Credential Committee ကသူတို့စဉ်းစားဆုံးဖြတ်မှာဆိုတော့ဒီအချိန်ရောက်မှာ NUG ကအခုလိုစစ်ပွဲကိုကြီးညာလိုက်တဲ့အခါကျတော့ဒီကုလသမဂ္ဂအထွေထွေနီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲရှင
်တကယ်တော့ကျတော့ကျွန်တို့ရဲ့ Legitimacy ကကုလသမဂ္ဂကပေးရမယ့်ဥစ္စာမဟုတ်ဘူးကုလသမဂ္ဂကကျွန်တော်တို့မြန်မာပြည်သူလူထုကိုလက်ချက်တမစီလာပေးဖို့လဲသူတို့ရဲ့တာဝန်မဟုတ်ဘူးတကယ်တော့ဆိုရင်တော့ကျွန်တော်တို့ရဲ့လက်ချက်တမစီကမြန်မာပြည်သူလူထုစီကလာတာဖြစ်တယ်တကယ် original လက်ချက်တမစီကပြည်သူလူထုဖြစ်တယ်ဆိုတော့ UN credential challenge မှာလဲဒါကိုပဲကျွန်တော်ကအဖြစ်ကိုဖြစ်တတ်ပြောတယ်အဟုတ်ကိုဟုတ်တတ်ပြောတယ်ဆိုတော့ကျွန်တော်လက်ချက်တမစီလို့ပြောတဲ့အခါမှာအပီပီဆိုင်ရာအနေနဲ့ကျွန်တော်လက်ချက်တမစီကိုနယူးယောက်မြို့မှာနယူးယောက်မြို့ကကုလသမဂ္ဂကပေးရမယ့်ဥစ္စာပူဆာလို့မြို့တဲ့သူတို့မှာဟိုအဲ့လိုမဟုတ်ကြောက်ကိုလည်းကျွန်တော်ကပုပ္ပလေးလေးပြောထားတယ်ဆိုတော့တကယ်တော့ဆိုတော့ကျွန်တော်လက်ချက်တမစီကတော့စီပီတာဖြစ်တယ်စီပီတာကိုသူတို့ကဒါကိုလက်ခံဖို့ဖြစ်တယ်ဆိုတော့ဒါကိုလည်းကျွန်တော်ဟာတန်နိုင်တဲ့ဖက်ကနေပြီးတော့ credential challengeမှာပါဝင်မဲ့နိုင်ငံတွေတော်လကောင်းအဲ့မှာဆုတ်ဖြတ်ချက်ချနိုင်တဲ့အဲ့ stakeholder တွေတော်လကောင်းတစ်ဖက်ကနေပြီးတော့မြို့မြို့နဲ့ကျွန်တို့ကချိကပီတာနဲ့ပြောပီတာလည်းဖြစ်နေဆိုတော့ဖြစ်နိုင်ခြင်းအများဆုံးကကျွန်တို့ရဲ့တာမကြီးဥချုံမြို့တို့ကဆက်လက်အဲ့မှာကျွန်တို့မြန်မာနိုင်ငံရဲ့တာမကြီးဖြစ်နေဆက်လက်ရှိမယ်เนาะဒါကတော့ continuation of ဥချုံမြို့ကတော့ဆက်လက်ဖြစ်မှာဒါဖြစ်နိုင်ခြင်းအများဆုံးဖြစ်လည်းဖြစ်လာမယ်ဒီတိုင်းလည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုတော့အခု credential နဲ့ပတ်သက်လာရတော့ကျွန်တော်တို့အမိပါဆိုရင်ဒါကတော့စီပီတာဖြစ်တယ်ဖြစ်ပီတာဖြစ်တယ်ကျွန်တော်ရဲ့ရွေချက်ကတော့ဘက်တော့အခါမှဒီလူသားတမ အချဖက်တမစီကောင်စီတွေကိုမြန်မာနိုင်ငံကူစားပြုဖို့ကုလသမဂ္ဂကမှာလက်ခံလာတဲ့တနေ့ကျရတော့ဒါကုလသမဂ္ဂအတွက်လဲသူတို့အတွက်ဒါတော့ suicide ဖြစ်ပါလိမ့်မယ်ဒါလို့ဆိုတော့ဒါကုလသမဂ္ဂဆိုတာကကဘာတူကဘာသားတွေအားလုံးအတွက်ကောက်စားရေးကိုဥတည်ပြီးတော့ဒါဖွဲ့စည်းတဲ့ဖွဲ့စည်းဖြစ်နေဆိုတော့မြန်မာနိုင်ငံသူနိုင်ငံသားတွေကောက်ရကောက်ချောင်းကိုဥတည်ပြီးတော့သူတို့ကလိုအပ်မဲ့ဥစ္စာမှာမြန်မာပြည်သူလူထုကိုနှိမ့်တိုက်တတ်ဖြတ်နေတဲ့ဒီအကြဖက်ဓမ္မတွေကိုသူတို့ကဟိုနော်မြန်မာနိုင်ငံသူနိုင်ငံသားတွေကိုကပအလဲမှာကိုစားပြုဖို့လက်ခံမယ်ဆိုတော့ဒါကတော့ဘတော်မှဖြစ်မှာမဟုတ်ဘူးလို့ထင်တယ်ဘတော်မှလည်းဖြစ်လာမှာမဟုတ်ဘူးလို့ထင်တယ်ဆိုတော့တစ်ဖက်ကပြောမယ်ဆိုတော့ UN Convention နဲ့ပတ်သက်ပြီးတော့ကျွန်တော်အောက်မီပီတာဖြစ်နေစီပီတာဖြစ်နေအဟုတ်ကိုအဟုတ်တိုက်ရှိရမယ်အဖြစ်ကိုဖြစ်တိုက်ဖြစ်ရမယ်ဒါတော့မြန်မာပြည်သူလူထုပါပဲမြန်မာပြည်သူလူထုကစစ်ကောင်စီကိုသူတို့ကိုကိုစားပြုဖို့ရအတွက်ကိုလသမဂ္ဂကိုတွားခိုင်းတလားဘယ်သူမှမတွားခိုင်းဘူးလေ
အခုကျမတို့ဒီ video မြန်မာပိုင်းကနေပြီးတော့ဒေါက်တာဆဆာကိုဆက်သွယ်ပြီးတော့ပေါ့နော်မေးမြန်းတဲ့အခါမှာအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းဒေါက်တာဆဆာကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ
စစ်အာဏာရှင်စနစ်အ мян ချုပ်ငိမ့်ဖို့ခုခံစစ်ပွဲကိုကဘာတီအောင် NUG ကပြပြတသားကြေညာလိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကိုမှအင်ဂျင်နိုင်ကမေးမြန်းတင်ပြထားတာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့အစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအဆအဆုံးပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုချကျော်သိန်းကပြောပြပေးပါအောင်ရှင်။
ဒီနေ့အပြင်အကြမ်းဖက်ဝါဒီတွေကခီးတဲ့ရင်လေယာဉ်တွေကိုပြန်ပေးဆွဲပြီးအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ခဲ့တဲ့20မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်အမှတ်ရအောင်မိပွဲတွေကိုတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပင်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးနယူးယောက်ဝေါ်ထရီးစင်တာကမ္ဘာကုန်သွယ်ရေးမျှော်စင်ညီနောင်ရှိခဲ့တဲ့နေရာမှာဒီကနေ့မနေ့8:46 မိနစ်ကလုတ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူသမ္မတကတော့ဂျီလ်ဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအချိန်ကလွန်ခဲ့တဲ့2020စက်တင်ဘာလ17ရက်နေ့က WDC အဆောက်အဦကိုအကြံဖက်ဝါဒီတွေကပြန်ပေးဆွဲထားတဲ့ခီးတဲ့ရင်လေရင်ပထမတစ်စင်းနဲ့စပြီးတော့ဝင်တိုက်ခဲ့တဲ့အချိန်မှာနောက်18မိနစ်အကြာမှာဒုတိယခီးတဲ့ရင်လေရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက် WDC အဆောက်အဦကြီးပြိုကျသွားခဲ့တာပါကုလသမဂ္ဂလူမျိုးရေးကောင်စီရွှေနေစာစီမှာ48ချိန်မြောက်စီဝေးစတင်တဲ့စက်တင်ဘာလ13ရက်တနင်္လာနေ့မှာမြန်မာနိုင်ငံဆိုင်ရာအစီအကံစာတရက်ကိုအပြန်အလှန်ဆွေးနွေးကြဖို့စီစဉ်ထားပါတယ်ယူနိစာစီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ယူနိစာစီဌာနချုပ်မှာစက်တင်ဘာလ13ရက်နေ့ကနေအောက်တိုဘာလ10ရက်နေ့အထိကျင်းပဖို့စီစဉ်ထားပြီးတနင်္လာနေ့မြန်မာစံတော်ချိန်ညနေ2နာရီခွဲမှာအစည်းအဝေးစတင်မှာဖြစ်ပါတယ်။အဲဒီနေ့မှာကော်မရှင်နာမင်းကြီးမီရှောဘက်ချလက်ကဗင်နီဇွဲလား၊အာဖဂန်နစ္စတန်၊နီကာရာဂွာ၊သီရိလင်္ကာနိုင်ငံတွေရဲ့ဒုက္ခရေးဆိုင်ရာနောက်ဆုံးအခြေအနေတွေကိုတင်ပြပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် IIMM ရဲ့အစည်းအဝေးပေါ်အပြန်အလှန်ဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာတော့အန်ယူဂျီမျိုးသားညီညွတ်ရေးအစိုးရကအခုခံစစ်ကြေညာပြီးစစ်ကောင်စီဘက်ကလူညုံရေးတွေတိုးချပြီးတော့ဖြိုခွဲနေနေတဲ့ကြားကပဲဆက်နသေးမှုစန့်ကျင်ဆန္ဒပြဖို့တွေဆက်ဖြစ်ပါတယ်။ရန်ကုန်မန္တလေးစကိုင်းတနင်္သာရီမွန်စတဲ့ဒေသတွေကမြို့တချို့မှာဒီကနေ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါအတွက်ဒေါက်ခွဲနမူနာပေါင်း 26,196 ခုကိုစစ်ဆေးခဲ့တဲ့အထက်ကယောဂကူးဆက်သူ 2,364 ယောက်တွေ့ခဲ့ပြီးသေဆုံးသူ98ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပရိသတ်ကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတည်ဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့မနေ့ကထုတ်ပြန်ချက်အရကာကွယ်ဆေးထိုးမထားသူတွေမှာယောဂဘုကူးဆက်နိုင်စွမ်း9ဆနီးပါးပိုများပြီးစိတ်ယုံတက်နိုင်ရခြင်း10ဆပိုများပြီးတော့တေဆိုးမှုကလည်း7ဆအထိပိုများနိုင်တယ်လို့ဆိုပါရယ်လူပေါင်း6သိန်းကို AB ကနေဇူလန်လအထိသုတေသနလုပ်ပြီးတော့ CDC ကအခုလိုအချက်လက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တတင်းချင်းချက်ကိုကိုကျကျော်သိန်းကကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Robert Lewis တို့ဖြစ်ပါတယ် VOA American အတန်းရမနက်ခင်မြန်မာဘာသာအစီအစသ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 1505တို့အပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ Internet စာမျက်နှာမှာလည်းဖန်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောပါ။